Welcome to the Voice of America in Burmese.
Mingla nana kima kya view American tanga ni na thau sanga gu ni malat tong se diye. Ingani mane pe si se ni gu American piyongsu miro Washington DC ga ni dai yai thau luen pe ni bavi. Tang lo mita tong se ni lese lese shidu ga ni phan yu na se nang ya bavi kya. Tolong saya, alam sulan cami jawab zikirnya. Jangan samu iba. Aku menakik si seni guru tawon yutin sebima ba.
Jangan kalau zaman lain mah di mana matu cara diri ni kalau iran engaya nuklear sin sungtai isunin dijawab me. Tepat tu ni cami anai me pini bale. Nigeria juga buat soban cullar ya lah dia. Atai kembali ke usau ni bale. Kukan tak buat macam ya binti sungtai jece ni wanda. Umo jodan tu one cikgu ya jang kula tama gaga piaw bale. Jilu mian mana dengan kader ni guru ma engine ane yutin cabi tama kena.
Okay, kau mau bikinnya. Adi diri ni.
The United States is concerned by reports that the government of Burma has filed criminal charges against peaceful protesters.
America nai ngan yai wunyi thana ye pyo kwin ya du ga Myanmar nai ngan ma pinya yi pi pin pyaung le mu pyu lo pe bu taung su san na pya ja de chaung du chaung da ri go ya swe mu ri ne tia swe ka de po ma so yin mu phya de chaung pyo su lai da ba tadin lwa ri tin set de kha ma a pye su na sin ya ba me da pin ba ka ta chaung da khong song tyak go a mu 38 mu ne tia swe su lai de chaung tadin pe pu je nai ngan lo a pye kha ya sa yi swe ne mu ye naw song chin ni America lwet daw ku sa le de Myanmar nai ngan go ma nat phan yauk shi la wu shi de a chaung sa de တဲ့ရင်တော်တွေကိုနားဆင်ကြပါမယ်။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းတိုင်နဲ့မတ်အင်ဂျင်နိုင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ဆုံးသတ်ရေးအတွက်ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်နိုင်ငံကစစ်ဆန်ညီနမ်းရေးမှုတွေဟာတင်းလာနေနောက်ပိုင်းအထိစ조사ဆွေးနွေးကြကြပြီမဲ့သဘောတူညီချက်မရနိုင်ပဲဖြစ်နေပါတယ်။သူတို့အနေနဲ့ကြာနေသေးတဲ့အခက်အခဲတွေပြည်လည်ရေးအတွက်နှိစက်လာနေပြီလို့မပြောနိုင်သေးပေမဲ့မျော်လင့်ချက်ရှိကြောင်းအီရန်စစ်ဆန်ညီနမ်းရေးမှုအဘတ်စ်အာရာချီကပြောပါတယ်။တနင်္လာနေ့မှာသဘောတူညီချက်ရနိုင်မယ်လို့သူ့အနေနဲ့မထင်ကြောင်းဒါပေမဲ့အင်ကာသို့မဟုတ်ဗုဒ္ဓနေ့လောက်မှာတော့သဘောတူညီချက်ရလိမ့်မယ်လို့မျော်လင့်ကြောင်းအဘတ်စ်အာရာချီကပြောပါတယ်။ခက်ခဲတဲ့အကြောင်းအရာတွေအများအပြားကြာနေသေးတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလည်းပြောပါတယ်။ဒါပေမဲ့စစ်ဆန်ညီနမ်းရေးမှုတွေအနေနဲ့သူတို့ဟာသူတို့သတ်မှတ်ထားတဲ့အင်ကာညနောက်ဆုံးအချိန်နဲ့ရင်ဆိုင်ရမယ်ဆိုတာသဘောပေါက်ကြကြောင်းဝန်ကြီးကယ်ရီကပြောပါတယ်။အီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်မတီးဆောက်အောင်သူတို့မဟုတ်အဲ့ဒီလိုလုံမဲ့ဆိုရင်လည်းနိုင်ငံတကာအသံအဝိုင်းကိုအသိပေးဖို့လိုအပ်မဲ့သဘောတူညီချက်ရနိုင်အောင်ကမ္ဘာအင်အားကြီး6နိုင်ငံဖြစ်တဲ့ရုရှား၊တရုတ်၊ဗြိတိန်၊ပြင်သစ်၊ဂျာမနီနဲ့အမေရိကန်ပြည်ထောင်စုအပြင်အီရန်နိုင်ငံတို့ကဆွေးနွေးနေကြတာဖြစ်ပါတယ်။ကုလသမဂ္ဂနဲ့အနောက်အုပ်စုနိုင်ငံတွေကချမှတ်ထားတဲ့စီးပွားရေး၊ပိတ်ဆို့အရေးယူမှုတွေပြန်လည်ရုပ်သိမ်းပေးဖို့အီရန်ဘက်ကစူးစမ်းနေတာဖြစ်ပါတယ
်။နိုင်ဂျီးရီးယားသမ္မတရွေးကောက်ပွဲနဲ့ပတ်သက်ပြီးအနိုင်အရှုံးစီးရင်ကိုနိုင်ငံရဲ့ရွေးကောက်ပွဲကော်မရှင်ကစတင်ကြေညာနေပါပြီ။အဓိကအတိုက်ခံပါတီဘက်ကရှင်ပြိုင်သူမူဟာမာဒူဘာဟာရီကိုမဲအရေးအတွက်အရာအစောပိုင်းမှာအများဆုံးဥဆောင်နေတယ်လို့ဖော်ပြပါဗျ။မဲတွေဟာအနည်းဆုံး73ပြည်နယ်နဲ့မြို့တော်အယ်ဘူဂျာကမဲစုစုပေါင်းကိုကော်မရှင်ကတနင်္လာနေ့ကတရားဝင်ထုတ်ပြန်ခဲ့တာပါ။မစ္စတာဘူဟာရီဟာပြည်နယ်10ခုမှာအနိုင်ရပြီးသမ္မတဂုဒ်လက်ဂျိုနာသန်ကတော့ပြည်နယ်၃ခုနဲ့မြို့တော်မဲဆန္ဒနယ်မြေမှာအနိုင်ရရှိတယ်လို့ကော်မရှင်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မစ္စတာဘိုဟာရီအနိုင်ရရှိတဲ့ပြည်နယ်တချို့ဟာတာမန်အားဖြင့်တမရဂျိုနာသန်ရဲ့အမာဂန်ပြည်နယ်တွေလို့တာမန်အားဖြင့်ယူဆရတဲ့နိုင်ဂျီးရီးယားတောင်ပိုင်းကဖြစ်တာတွေ့ရပါတယ်။ဒီနေ့နှောင်းပိုင်းမှာအနိုင်အရှုံးစင်းတွေကိုနောက်ထပ်ကြေညာဖို့ရှိတယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအက်တာဟီရူဂျေကာကပြောပါတယ်ရှင်။
ဒီမြန်မာနိုင်ငံအတွင်းမှာရှိတဲ့ဒုက္ခသည်စခန်းအနည်းကိုလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့တဲ့အတွေ့အနည်းဆုံး55ဦးသေဆုံးပြီးတော့65ဦးထိခဲ့ဒဏ်ရာရသွားပါတယ်။ဒါဟာအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ရင်ဆိုင်နေရတဲ့အာရေဗျပင်လယ်အော်အတွင်းကတန်းပြည်ထဲမှာဖြစ်သွားတဲ့နောက်ဆုံးတိုက်ခိုက်မှုတွေလည်းဖြစ်ပါတယ်။မြောက်ပိုင်းဟာရတ်ဒေသမှာရှိတဲ့စစ်အခြေစိုက်စခန်းတစ်ခုကိုပြစ်မှတ်ထားတိုက်ခိုက်ခြင်းဖြစ်ကြောင်းလူသားချင်းစာနာမှုအကူအညီပေးအဖွဲ့တွေကပြောပါတယ်။ဒါပေမဲ့ဘာကြောင့်တိုက်ခိုက်တယ်ဆိုတဲ့တော့တိတိကျကျမသိရသေးပါဘူး။ဂျာတာပရိနစ်ကဆက်လို့ယမန်နိုင်ငံတော်မှာရှိတဲ့ဟူသီရှီးယားသဘုံအဖွဲ့တွေကိုပြစ်မှတ်ထားပြီးအာရေဗျနိုင်ငံကဥဆောင်တဲ့ညွန့်ပေါင်းတပ်ဖွဲ့တွေကလေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒုက္ခသည်စခန်းအနီးကတိုက်ခိုက်မှုကိုတော့ဟူသီအဖွဲ့တွေကပြုလုပ်ခဲ့ခြင်းဖြစ်ကြောင်းယမန်နိုင်ငံရဲ့ဝန်ကြီးကလည်းပြောပါတယ်တည်ဆုံသွားသူတွေတဲ့အယတာဘဏ္ဍဥပါပြီးတော့လက်နက်ကန်တပ်ဖွဲ့ဝင်ဘဏ္ဍဥပါတယ်ဆိုတော့အတိအကျမသိရသေးကြောင်း IOM နိုင်ငံကရွှေပြောင်းနေထိုင်သူများအဖွဲ့ကပြောပါတယ်ယမန်နိုင်ငံအတွင်းအခြေအနေတွေအဲ့လိုဆိုးဝါးနေတဲ့အတွက်သူတို့နိုင်ငံသားတွေကိုပြန်လည်ခေါ်ထုတ်ဖို့တာဏိထံချထားကြောင်းအင်ဒိုနီးရှားအစိုးရကလည်းပြောပါတယ်နိုင်ငံရဲ့ဝန်ကြီးဌာနရဲ့အဆိုအရကတော့ယမန်နိုင်ငံမှာအင်ဒိုနီးရှားနိုင်ငံသား4159ဦးရှိပြီးတော့အဲ့ဒီထက်က3ပုံ2ပုံလောက်ဟာကျောင်းသားတွေဖြစ်တယ်လို့ဆိုပါတယ်
ဝါရှင်တန်မြို့တော်အနီး American Six ခန်းတစ်ခုအတွင်းကိုဝင်ခွင့်မရှိတဲ့မော်တော်ကားတစ်စီးကအတင်းဝင်ဖို့တနင်္လာနေ့ကကြိုးစားခဲ့တဲ့အတွက်ကြောင့်ရဲကပစ်ခတ်လို့လူတအူးသေဆုံးပြီးအခြားလူနှစ်ဦးဒဏ်ရာရရှိခဲ့ပါတယ်။ထောင်လန်းရေးဌာနချုပ်ရှိရာ Fort Meade စခန်းဝင်းအတွင်းမှာရှိတဲ့လုံခြုံရေးစောင့်နေတဲ့ရဲကားတစ်စီးစီကိုဥတီပြီးတော့မောင်းလာတဲ့အမျိုးသမီးလိုဝစ်လာတဲ့အမျိုးသားနှစ်ဦးပါတဲ့မော်တော်ကားရဲ့ယာဉ်မောင်းကအချိန်နဲ့မောင်းဝင်လာတဲ့အတွက်လုံခြုံရေးအဆောင်တွေကအဲ့ဒီမော်တော်ယာဉ်ကိုတနက်နဲ့ပစ်ခတ်ခဲ့တာဖြစ်တယ်လို့ NSA ခေါ်အမျိုးသားလုံခြုံရေးဌာနကပြောပါရယ်မော်တော်ကားပေါ်မှာလိုက်ပါလာသူတဦးဟာနေရာမှာတင်တေဆုံးခဲ့ပါရယ်ဒဏ်ရာရခဲ့တဲ့နောက်တဦးအပြင်ရဲအရာရှိတဦးကိုလည်းဒေသခံစေယုံကိုပို့ဆောင်ပေးခဲ့ပါရယ်ဝေဟင်ကနေရိုက်ကူးတဲ့ဓာတ်ပုံတွေအရအဆောက်ဂိတ်အနီးမှာပျက်စီးနေတဲ့ SUV မော်တော်ကားနှစ်စီးတွေ့ရပြီးတော့တစီးဟာNSA အမှတ်အသားရှိတဲ့ရဲကားဖြစ်ပါတယ်။စုံစမ်းစစ်ဆေးမှုကိုဥဆောင်နေတဲ့ FBI ထောက်လှမ်းရေးအဖွဲ့ကတော့ဒီပြည့်ရက်ဟာအကြမ်းဖက်မှုနဲ့ပတ်သက်ပုံမရဘူးလို့ VOA ကိုပြောပါတယ်ရှင
်။ VOA ဗီရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6.15 နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင
်ဖေမေကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာကိုကန့်ဒေတာတိုက်ပွဲတွေအတွင်းချက်ချင်းဒီရင်တန်းပြစ်ခတ်ခံရမှုမှာဒဏ်ရာရခဲ့ပြီးတော့စစ်ကူတမှုခံယူနေတဲ့ချက်ချင်းဒီဝန်ထမ်းတဦးသေဆုံးသွားကြတာနဲ့ပတ်သက်လို့အထူးဝမ်းနဲ့ကြေကွဲရကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့ရဲ့ပူးပေါင်းဆောင်ရွက်ရင်းမူရတနာဒက်ဆလီယန်ကပြောကြောင်းကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့နေ့စဉ်သတင်းစာရှင်းလင်းပွဲအတွင်းမှာအတွင်းရေးမှူးချုပ်ဘန်ကီမွန်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဖာဟန်ဟတ်ကဒီနေ့လာနေမှာပြောပါတယ
် The humanitarian coordinator from Myanmar Renata Desalin said today that she is very saddened by the death of Myanmar Red Cross Society
ကိုကန်ဒေတာမှာတာဝန်ထမ်းဆောင်နေစဉ်အတွင်းတင်းထန်ရခဲ့တဲ့ဥမိုးကျော်တန်တောက်ကြနေကကွယ်လွန်သွားတဲ့အတွက်အထူးဝမ်းနဲ့ကြေကွဲရပါကြောင်းမြန်မာနိုင်ငံဆိုင်ရာလူသားချင်းစာနာမှုအကူအညီပေးရေးပူးပေါင်းဆောင်ရွက်ရေးမှူးရတနာဒါဆလီယန်ကပြောပါတယ်စစ်မဲ့ဖြစ်ပွားနေတဲ့နေရာတွေမှာတာဝန်ထမ်းဆောင်နေကြတဲ့အရပ်သားတွေနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးတဲ့သူတွေထိခိုက်မှုမရှိအောင်ပါဝင်ပတ်သက်နေသူအားလုံးကသတိထားဆောင်ရွက်ကြစေလိုကြောင်းတခြားသူတွေကိုအကူအညီပေးနေတဲ့အတွက်အဲ့ဒီအကူအညီပေးနေတဲ့သူတွေရဲ့အသက်အန္တရာယ်မဖြစ်သင့်ကြောင်းရတနာဒက်ဆလီယန်ကပြောတယ်လို့အတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဖာဟန်ဟတ်ကပြောတော့တာဖြစ်ပါတယ်မြန်မာနိုင်ငံချက်ချင်းကြီးအဖွဲ့ကဝန်ထမ်းဦးမိုးကျော်တန်းဟာကိုကန့်ဒေတာမှာပြင်းထန်စွာရခဲ့တဲ့ဒဏ်ရာတွေကိုစေယုံသုံးခုပြောင်းပြီးတလခွဲနီးပါးကုသမှုခံယူခဲ့ပြီးတဲ့နောက်တောက်ကြံလေးကမန္တလေးဆေးရုံမှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်။သူဟာကွယ်လွန်ချိန်မှာအသက်43နှစ်ရှိပြီဖြစ်ပြီးမိခင်ဇနီးဖြစ်သူနဲ့အတူသားသမီး5ဦးကြံရိတ်ခဲ့ပါတယ်။သူ့ရဲ့ရုပ်အလောင်းကိုတော့မိသားစု600ကွမ်းလုံမြို့မှာတင်းကြုံမှာဖြစ်ပါတယ်။
မြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့ပညာရေးဥပဒေပြင်ဆင်ရေးဆန္ဒပြတဲ့ကျောင်းသူကျောင်းသားတွေကိုအာဏာပိုင်တွေကရာဇဝတ်မှုပုံမှန်တွေနဲ့ဆွဲချက်တင်လိုက်တဲ့အပေါ်စိုးရိမ်မကင်းဖြစ်မိကြောင်းနဲ့သူတို့ကိုချင်းချက်မရှိအ мян ဆုံးပြန်လွှတ်ပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုတဲ့အကြောင်းမနေ့ကထုတ်ပြန်တဲ့အမေရိကန်နိုင်ငံသားရေးဌာနရဲ့အကြေညာချက်မှာဖော်ပြထားပါတယ်အမျိုးသားပညာရေးဥပဒေပြင်ဆင်နိုင်ရေးအတွက်လှုပ်ရှားဆောင်ရွက်မှုတွေမှာပါဝင်ခဲ့ကြတဲ့ငြိမ်းချမ်းစွာဆန္ဒပြသူတွေပေါ်မြန်မာအစိုးရကရာဇဝတ်မှုတွေနဲ့ဆွဲချက်တင်လိုက်တဲ့ဆိုတဲ့သတင်းတွေထပ်ပေါ်နေတာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအနေနဲ့စိုးရိမ်မကင်းဖြစ်မိကြောင်းလည်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်မတ်လ5ရက်နဲ့10ရက်နေ့ကဖြစ်ရက်တွေနဲ့ပတ်သက်ပြီးတော့ဗက်လိုက်မှုကင်းပြီးယုံကြည်ကိုးစားမှုရှိတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့နဲ့ဒီအာလွန်ကျွန်းသုံးပြခဲ့တဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေအပါအဝင်အကြမ်းဖက်မှုမှာပါဝင်ခဲ့ကြသူတွေကိုအရေးယူပေးဖို့မြန်မာအစိုးရကလည်းတိုက်တွန်းသွားပါတယ်ရှင်
။ထိုနိုင်ငံအနေနဲ့ဈေးကွက်အပေါ်အခြေခံတဲ့ငွေလဲနှုန်းသတ်မှတ်ရေးအာဏာပိုင်တွေကိုဖိအားပေးပြောဆိုဖို့အမေရိကန်ဗန်နာရေးဝန်ကြီးဂျက်ဂလူးဟာဘေကျင်းမြို့မှာထိတ်တန့်ရာရှိတွေနဲ့တွေ့ဆုံဆွေးနွေးနေပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံတို့အနေနဲ့နှစ်ဦးနှစ်ဖက်အကျိုးဖြစ်ထွန်းစေမဲ့စီးပွားရေးအရဆက်ဆံမှုရှိဖို့လိုတာကြောင့်တရုတ်နိုင်ငံအနေနဲ့ပုံမပွင့်လင်းမြင်သာမှုရှိတဲ့ငွေလဲနှုန်းဆိုင်ရာ policy ကိုချမှတ်ကျင့်သုံးသင့်ကြောင်းတရုတ်ဒုတိယဝန်ကြီးချုပ်ဝမ်ယန်နဲ့မတွေ့ဆုံခင်ဗန်နာရေးဝန်ကြီးကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။နှိပညာပိုင်းဆိုင်ရာပြန်ဆိုင်မှုတွေကိုတားမြစ်ဖို့ကြိုးစားတဲ့လှုပ်ရက်တွေအပေါ်မှာလည်းစိုးရိမ်ပူပန်ကြောင်းဗန်နာရေးဝန်ကြီးဂျက်လူးကပြောပါတယ်။
ကုလသမဂ္ဂရဲ့နိုင်ငံတကာအရက်ဖက်လေကြောင်းပြန်တမ်းမှုအဖွဲ့အစည်းကြီး ICAO ကထိုင်းနိုင်ငံပိုင်လေကြောင်းတွေဟာနိုင်ငံတကာလေကြောင်းပြန်တမ်းမှုခီးစဉ်တွေပိတ်ဆို့မှုကိုရင်ဆိုင်နိုင်ပွဲရှိတဲ့တိတာတဲ့ဘေးအန္တရာယ်စိုးရိမ်မကင်းဖြစ်မှုတွေရှိတယ်လို့တနင်္လာနေ့ကကြေညာခဲ့တဲ့အတွက်ဒီကိစ္စကိုအလျင်မြန်ဖြေရှင်းဖို့ထိုင်းအစိုးရကကြိုးပမ်းဆောင်ရွက်နေပါတယ်ICAO ရဲ့အခုလိုအနှုတ်လက္ခဏာဆောင်တဲ့တုံ့တက်မှုကြောင့်ဂျပန်နဲ့တောင်ကိုရီးယားတို့ကထိုင်းနိုင်ငံကနောက်ထပ်လေရင်ပြန်တမ်းမှုတွေကိုပိတ်ဆို့ဖို့အရေးယူဆောင်ရွက်ခဲ့ပါတယ်။ ICAO ကထိုင်းနိုင်ငံရဲ့လေရင်ပြန်တမ်းမှုကိုအဆင့်တကနေနှစ်ကိုရှော့ချမယ်ဆိုရင်အမေရိကန်ပြည်ထောင်စုအပါအဝင်အခြားနိုင်ငံတွေကလည်းအလားတူအရေးယူဆောင်ရွက်ဖို့အလားအလာရှိနေပါတယ်။ဂျပန်နဲ့တောင်ကိုရီးယားတို့လေကြောင်းဘေးအန္တရာယ်ကင်းရှင်းရေးနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်အကဲဖြတ်မှုတွေမပြုလုပ်ဘဲ ICAO ရဲ့တွေ့ရှိချက်တွေအပေါ်မှာမူတည်ပြီးတော့အရေးယူဆောင်ရွက်တာလည်းဖြစ်ပါတယ်။ထိုင်းတယ်ယူပို့ဆောင်ရေးဝန်ကြီးဌာနလက်အောက်မှာရှိတဲ့ထိုင်းခီးတယ်လေရင်ပြန်တမ်းမှုဌာနကိုအထူးသဖြင့်စုံစမ်းစစ်ဆေးနေတာပါ။အခုလို ICAO ရဲ့အကဲပြတ်စစ်ဆေးတွေ့ရှိချက်တွေနဲ့ပတ်သက်ပြီးလက်ရှိလေရင်ပြန်တမ်းမှုတွေကိုတော့ထိခိုက်မှာမဟုတ်ပါဘူး။ဒါပေမဲ့ April လလယ်မှာဒီထိုင်းတကြံကြချိန်မှာတော့လေရင်ပြန်တမ်းမှုတွေကိုရပ်ဆိုင်းမှာဖြစ်တယ်လို့ဆိုပါတယ်။ဒါကြောင့်ခီးသွားအေဂျင်စီကြိုတင်ရောင်းချထားတဲ့လေရင်လက်မှတ်တွေကိုတော့ထိခိုက်မှာဖြစ်ပါတယ်ရှင
်။ဒေတာရောက်နိုင်ငံတကာသတင်းတွေကိုကူစော်ဝင်နိုင်တဲ့မှာအင်ဂျင်နိုင်တို့ကြီးညာသွားကြတာဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းလော်တွေကိုစတင်ပြီးတော့တင်ဆက်ပါမယ်။မြန်မာနိုင်ငံမှာပညာရေးဥပဒေပြင်ဆင်ရေးဆန္ဒပြတဲ့အတွက်ဖမ်းဆီးခံထားရတဲ့ကျောင်းသူကျောင်းသားတွေကိုအာဏာပိုင်တွေကရာဇဝတ်မှုပုံမှန်တွေနဲ့ဆွဲချက်တင်လိုက်တဲ့ပေါ်စိုးရိမ်မကင်ဖြစ်မိတဲ့အကြောင်းအမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်။ဒါအပြင်ရန်ကုန်နဲ့လက်ဗရန်တို့မှာဖြစ်တဲ့ဆန္ဒပြပွဲအပေါ်အကြမ်းဖက်နှိမ်နှင်းမှုပြုလုပ်တဲ့ဖြစ်ရပ်တွေကိုတရားနီးလန်းကြကြနဲ့ဗစ်လိုက်မှုကင်းတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ပေးဖို့မြန်မာအစိုးရကိုတောင်းဆိုတဲ့အကြောင်းမတ်လ30ရက်နေ့မှာထုတ်ပြန်တဲ့အမေရိကန်နိုင်ငံသားရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မိုင်းအင်ဂျင်တွေကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ။
လဗရန်မြို့မှာအကြမ်းဖက်ဖြိုခွဲခံခဲ့ရတဲ့ဒီမိုကရေစီပညာရေးတပိတ်မှပါဝင်သူတွေကိုပြီးခဲ့တဲ့သတင်းပတ်ထဲမှာအစိုးရကရာဇဝတ်မှုပုံမှန်တွေနဲ့ဆွဲချက်တင်လိုက်တာကိုအမေရိကန်နိုင်ငံသားရေးဌာနကကန့်ကွက်လိုက်ပါတယ်။ပညာရေးဥပဒေပြင်ဆင်ရေးငြိမ်းချမ်းစွာဆန္ဒပြသူတွေကိုအခုလိုမျိုးဆွဲချက်တင်လိုက်တာကိုလည်းအမေရိကန်ပြည်ထောင်စုအနေနဲ့စိုးရိမ်မကင်းဖြစ်မိကြောင်းနဲ့သူတို့ကိုချက်ချင်းလွှတ်ပေးဖို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးကအခုလိုပြောသွားပါတယ်။
And the United States is concerned by reports that the government of Burma has filed criminal charges against peaceful protesters engaged in campaign activities advocating reform of the national education law. We call for the immediate
ညတာပညာရေးဥပဒေပြင်ဆင်နိုင်ရေးတွေလှုပ်ရှားဆောင်ရွက်မှုတွေမှာပါဝင်ခဲ့ကြတဲ့ညီညာစွာဆန္ဒပြသူတွေပေါ်မြန်မာအစိုးရကရက်စွေ့ပြမှုနဲ့ဆွဲချက်တွေတင်ခဲ့တဲ့ဆိုတဲ့သတင်းတွေထွက်ပေါ်မှုနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအနေနဲ့စိုးရိမ်မကင်းဖြစ်ပါတယ်။ရင်ကျစွာစူပီးပိုင်ခွင့်ဆိုတဲ့အခွင့်အရေးတွေကိုချစ်တုံးခဲ့တဲ့အတွက်နိုင်ငံတွင်းမှာဖမ်းဆီးခံထားရသူတွေအလုံးကိုချက်ချင်းနဲ့ချွင်းချက်မရှိပြန်လွှတ်ပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုပါတယ်။နိုင်ငံတွင်းမှာလူမှုရေးတည်ငြိမ်မှုငင်းကြမ်းရေးနဲ့ဒီမိုကရေစီရရှိရေးအတွက်မြန်မာအစိုးရကထုတ်ဖော်ပြောကြားခဲ့တဲ့ဥတီချက်တွေပေါ်ဆောင်ရေးမှာထင်သာမြင်သာရှိမှုတာဝန်ယူတတ်မှုနဲ့တရားနည်းလမ်းကျဖြစ်နိုင်မှုတို့ကအရေးကြီးလာပါတယ
်။တာဝရီထောင်မှာထိမ့်သိမ်းထားတဲ့လက်ဗရန်ကကျောင်းသားတပိတ်စစ်ကြောင်းမှပါဝင်သူ65ဦးကိုမက်လ25ရက်နေ့ကလက်ဗရန်မြို့မှရုံထုတ်ခဲ့ပြီးတရလိုအဖြစ်ရဲအာဏာပိုင်တွေဘက်ကနေလူစုခွဲဖို့ညှဉ်းဆန်မှုနိုင်ငံတော်ကိုအကြီးညိုပြက်စေမှုစူပူအောင်ကြွစေမှုနိုင်ငံဝန်ထမ်းတွေကိုစော်ကားမှုစတဲ့ပုံမှားတွေနဲ့ဆွဲချက်တင်ခဲ့တာပါမက်လ5ရက်နေ့10ရက်နေ့တွေကပညာရေးဥပဒေပြင်ဆင်ရေးငြိမ်းချမ်းစွာဆန္ဒပြပွဲတွေကိုရဲအာဏာပိုင်တွေတာဝန်တစိမ့်လက်ပတ်ညီဝတ်ထားတဲ့သူတွေကကျောင်းသူတွေအပါအဝင်ဆန္ဒပြသူတွေကိုအင်အားသုံးချုံနှောင်ဖမ်းဆီးပြီးနံပါတ်တုပ်တွေနဲ့ရိုက်နှက်ဖြိုခွဲခဲ့ပါတယ်။အဲ့ဒီနေ့ကဖြစ်ရပ်တွေကိုစုံစမ်းစစ်ဆေးပြီးအင်အားသုံးပြစ်မှုကျူးလွန်ခဲ့သူတွေကိုအရေးယူပေးဖို့မြန်မာအစိုးရကိုအမေရိကန်ကတိုက်တွန်းကြောင်းနိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးကပြောပါတယ်။
We strongly urge an impartial and credible investigation into the events of March 5th and 10th in cooperation with civil society that would hold accountable.
မရှိကငါးရက်နေ့ဆေးရည်နေလူတွေကဖြစ်ရတွေနဲ့ပတ်သက်လို့ဘယ်လိုက်မှုကင်းပြီးယုံကြည်ကိုးစားမှုရှိတဲ့စုံစမ်းစစ်ဆေးမှုတွေကိုပြုလုပ်ဖို့အမေရိကန်ပြည်ထောင်စုကအလေးအနက်တိုက်တွန်းပါတယ်။ဒီစုံစမ်းစစ်ဆေးမှုတွေကိုအရက်ဖက်လူအဖွဲ့အစည်းနဲ့ပူးတွဲဆောင်ရွက်ဖို့လိုအပ်ပြီးအင်အားအလွန်ကျွံအသုံးပြုခဲ့တဲ့လုံခြုံရေးတပ်တွေအပါအဝင်အကြမ်းဖက်မှုမှာပါဝင်ပတ်သက်ခဲ့ကြသူတွေအလုံးကိုအရေးယူပေးဖို့တိုက်တွန်းပါတယ်။ဘ ပြမလိုက်တဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်နိုင်ပြီးပြစ်မှုကျူးလွန်သူတွေကိုဥပဒေအရရယူနိုင်မှသာနိုင်ငံတွင်းအပြန်အလှန်ယုံကြည်မှုတည်ဆောက်ရေးနှင့်အမျိုးသားပြန်လည်ရင်ကြားစေရေးပြင်စိတ်ဝင်ကွဲမှုတွေမနှက်ဆိုင်စေရေးစတဲ့ဥတီချက်တွေကိုဖော်ဆောင်ရမှာတိုးတက်မှုရရှိမှာဖြစ်ပါတယ်
။ဒီအတော်တွင်ကုလသမဂ္ဂဌာနချုပ်ကတာဝန်ရှိသူတွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့တွေ့ဆုံဖို့နယူးယောက်မြို့ကိုရောက်နေတဲ့လူခွင့်ရေးရှင်နေကြီးဦးအောင်သိန်းကလည်းလက်ပန်းကျောင်းသားတပိတ်ပါဝင်လက်ပန်းကတောင်သူတွေရဲ့ဆန္ဒပြပွဲတွေကိုအစိုးရကနှိမ်နှင်းဖြိုခွဲရမှာတရားဥပဒေနဲ့ကိုက်ညီမှုမရှိကြောင်းတင်ပြဆွေးနွေးဖို့ရှိတယ်လို့ VOA ကိုပြောပါတယ
်။လက်လောပူလေးဖြစ်နေတဲ့အဲဒီလက်ပန်းတောင်ကိစ္စနဲ့အဲဒီကျွန်တော်တို့ဒီဒေါခင်ဝင်းပေါ်လေးကိစ္စပေါ့နော်။အဲဒီကိစ္စနှစ်ခုရဲ့နောက်ဆုံးကျွန်တော်တို့ဒီအခုလက်ပန်းမျိုးနဲ့မှဖြစ်တဲ့ပြည်ပြည်ပြည်ပြည်ကျောင်းလေးကျောင်းသားတွေကိစ္စအဲ့အဲ့ဒီကျွန်တော်တင်ပြဆွေးနွေးကြတာပေါ့။အဲ့တော့ကျွန်တော်တင်ပြဆွေးနွေးတဲ့အချက်လက်ဒီမှာကျွန်တော်တို့ကဒီအာဏာပိုင်တွေရဲ့မတရားစီးပွားမှုတွေလုပ်နေတယ်။အဲ့တော့ကျွန်တော်ရှိမှာကဒီနိုင်ငံကြီးရဲ့သမ္မတကိုယ်တိုင်ကယခုလက်ပရမ်းမျိုးနဲ့မှာဖြစ်ပြကဥပဒေနဲ့ညွတ်ပါတယ်ဆိုတော့ပြောနေတဲ့အချက်လက်တွေကကျွန်တော်လုံးဝလက်မခံနိုင်တဲ့အချက်လက်တွေဖြစ်တယ်ဆိုတာကိုလည်းကျွန်တော်တို့ကြိုးစားဆွေးနွေးခဲ့တာရှိပါတယ်။
ရှင်းနေကြီးဥအောင်သိန်းနဲ့အတူမြန်မာအာဏာပိုင်တွေကိုပြန်ပြီးတရားစွဲဆိုထားတဲ့မိလောင်ဒေယာရခဲ့တဲ့ဆရာတော်ဦးတိခညာနာလည်းနယူးယောက်မြို့ကိုရောက်ရှိနေတာပါလက်ရှိမြန်မာနိုင်ငံမှာပညာရေးဥပဒေပြင်ဆင်ဖို့တောင်းဆိုနေတဲ့ကျောင်းသားတွေရဲ့လှုပ်ရှားမှုကိုဥရောပသမဂ္ဂကအနီးကပ်စောင့်ကြည့်နေပြီးလွတ်လပ်စွာပြောဆိုခွင့်နဲ့စုဝေးခွင့်တွေကိုမြန်မာအစိုးရအနေနဲ့လေးစားဖို့တိုက်တွန်းကြောင်းပြခဲ့တဲ့သတင်းပတ်ကဂျနီဗာမှာကျင်းပတဲ့လူခွင့်ရေးကောင်စီအစည်းအဝေးမှာလည်းဥရောပသမဂ္ဂကိုယ်စားလှယ်ကပြောသွားပါတယ်ရှင်
မအင်ဂျင်နီယာမခင်အမေရိကန်ဆိုးရကအခုလိုဆိုးရင်းနေလို့ပြောနေတော့မှာပဲနောက်ထပ်ကြောင်းသားတယောက်ကိုအမှုများစွာနဲ့တရားစွဲလိုက်ပြန်ပြီဖြစ်ပါတယ်ဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီဝင်လည်းဖြစ်တဲ့ဘကတာအဖွဲ့များဘကတာများအဖွဲ့ချုပ်ရဲ့ခေါင်းဆောင်တူဦးလည်းဖြစ်တဲ့ကိုနန္ဒာစစ်အောင်ကိုအာနာဘိုင်နီကအမှုပေါင်း38မှုနဲ့တရားစွဲလိုက်တယ်လို့မိသားစုကပြောပါတယ်အကြောင်းစကိုမအေးမာကပြောပြပေးပါလိမ့်မယ်ခင်
ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီဝင်ကိုနန္ဒစစ်အောင်ကိုအာဏာပိုင်တွေကခွင့်ပြုမိတ်မရဘဲစီတန်းလှည့်လည်မှုနဲ့မြို့နယ်တိုင်းကနေတရားစွဲဆိုခဲ့သလိုလက်ပန်းမြို့လှုပ်ရှားမှုမှာပါဝင်ခဲ့တာကြောင့်ဝန်ထမ်းထုတ်ထားခဲ့တာပါမတ်လ28ရက်နေ့တုန်းကတော့ရန်ကုန်မြို့မှာဖမ်းဆီးခံကျောင်းသားတွေပြန်လွှတ်ပေးဖို့အပအဝင်ဒီမိုကရေစီပညာရေးလှုပ်ရှားမှုတွေကိုဆက်လက်လှုပ်ဆောင်ခဲ့တဲ့အတွက်သူ့ကိုဖမ်းဆီးပြီးအမှု38မှုလောက်နဲ့စွဲချက်တင်ထားကြောင်းဖခင်ဖြစ်သူရှင်းနေဦးသေးကပြောပြပါဗျာ။
38မှုလောက်ရှိတယ်လို့ကျွန်တော်တို့ပြောပါတယ်။မနေ့က10မိနစ်ကျွန်တော်တို့တွေးခွင့်ရပါတယ်။အဓိကတော့သူဆန္ဒထုတ်ပေါ်တော့ဆန္ဒထုတ်ပေါ်တဲ့အမှုတွေမှာအဲမြို့နယ်လိုက်ဆွဲရည်လည်းပါတယ်ပေါ့နော်။ကျန်တဲ့အားတော့ဒီလေဗရန်မှာအခုကျန်တဲ့ကျောင်းသားများအနည်းသူဆွဲထားတဲ့ပုံမှန်တွေနဲ့ဒီအဲနောက်ဆုံးသူဒီလှည့်ရမ်းမှာသူတို့ဆန္ဒထုတ်ပေါ်တာပေါ့နော်။အဲဒီနေ့ကအဲ့ဒီကိစ္စရဲ့နောက်28ရက်နေ့ကဘယ်ဘဲရမ်းမှာနောက်ဆုံးဆန္ဒထုတ်ပေါ်တဲ့ကိစ္စတွေပေါ့နော်။ကျန်တဲ့အားတွေကတော့နှစ်လပိုင်းအတွင်းကအဲလူငယ်တွေဆန္ဒထုတ်ပေါ်တာတွေမှာသူလည်းပါတဲ့ခါကျတော့အဲဒါပေမဲ့သူကောင်းဆင်တဲ့အားတွေကမှုဖွက်ထားတယ်လို့သူကပြောပါတယ်ကျန်တဲ့အားတွေကမျိုးနယ်တွေဖြတ်ကျော်တဲ့မျိုးနယ်တွေလိုက်တဲ့ဖွက်တယ်လို့ပြောပါတယ်အမှုတွေကတော့သူအသက်တောင်များနေပ
ါဖိတ်ဆောင်ဆွေးနွေးရေးယဉ်ကျေးမှုကိုဖော်ဆောင်နေတဲ့အစိုးရတိလက်ထက်မှာကျောင်းသားတွေအပေါ်မှာအခုလိုမျိုးဆွဲချက်တင်တာကတော့မဖြစ်သင့်ဘူးလို့လည်းပြောသွားပါတယ
်ဒီကဲအစိုးရနေပေါ့အဲ့လိုပြင်းထန်တာပေါ့နော်အူအောင်မြောင်သားတာနဲ့အေးအေးယူတာတော့ဒါကျောင်းသားတွေအပေါ်မှာသိင်ခေါ်လိုက်တယ်လို့အာဂရာပြင်းပင်းနဲ့ဆောင်ရွက်ခဲ့ပါတော့အားလုံးဒီနေ့2015ခုနှစ်အတွင်းအားအသင့်စရာဖြစ်အစ်ဖြစ်သွားပါတယ်။ပညာရေးဥပဒေပြင်ဆင်မှုပေါ်မှာဒီလိုပြင်းထန်စွာအဲရိုင်းနှက်ဖြိုခွင်းနဲ့အဲအမှုများစွာနဲ့အရေးယူတာတွေဟာဒါဒီသေးအစိုးရရဲ့နှစ်တာရကိုသူကပုံပေါ်စေတယ်ပေါ့နော်။သူဘလို့မှဟန်ဆောင်လို့မရတဲ့ပုံပေါ်တာ။ဒါတစ်ခါကလည်းကျွန်တော်တို့သွေးဆွေးနွေးရင်ကျေးမှုဆိုတာတစ်ခါကြီးတာတစ်ခါဝပြောမိမယ်။မိဘူကအရာဖြစ်နေ။မဟာဘူကတော့သူကချိန်မုံရင်ဖြစ်နေပါအဲ့ဒါဒီပလင်းကျွန်တော်တို့စဉ်းစားနေတာပေါ့နော်အဲ့ဒါကျောင်းသားတွေကသူတို့အဲငင်းညမ်းသွားဥတီပေါင်းတွေကဆွနေဖို့ကြိုးစားရင်းနဲ့အဲအဲ့လိုချိန်မုံခံရတဲ့အခါမှာဘာပဲဖြစ်ဖြစ်တွတ်တော်ရဲမှာဥတီကျင်းစင်ဖို့အဆင့်ဒီရောသူတို့ကိုယ်တိုင်လိုက်လောလိုက်ရတယ်အဲအဲ့ဒါကိုကြည့်အားဖြင့်ဒီမှာ short power တစ်ခုရဲ့နဲ့တော့မရဘူးသမတ် power ရတယ်ဆိုတော့အားလုံးကိုကျောင်းသားတွေကသင်ခန်းစာပေးလိုက်ပြီပေါ့နော်
ဥပဒေကြောင်းရကြည့်မယ်ဆိုရင်လေအမိန့်တွေကိုချတဲ့အခါမှာတပေါင်းတည်းချနိုင်တယ်ဆိုပြီးဥပဒေပြဋ္ဌာန်းချက်မှာပါခဲ့ပေမဲ့နိုင်ငံရေးလယ်သမားရေးအလုပ်သမားရေးလှုပ်ရှားဆောင်ရွက်သူတိုင်းကိုပြစ်ဒဏ်တွေချတဲ့အခါမှာအမြင့်ဆုံးပြစ်ဒဏ်တွေချခဲ့တယ်လို့အမှုတမှုချင်းအလိုက်ကိုလည်းပြစ်ဒဏ်တွေချတာရှိနေတယ်ဆိုပြီးရှေ့နေဖြစ်သူဦးသေးကပြောပါတယ်
။ဒီအမိန့်တွေချရတဲ့တပေါင်းတည်းခံစားဝင်နေဥပဒေရရှိပါတယ်။ဒါပေမဲ့ခုရက်တည်းကတော့အဲ့ဒီတပေါင်းတည်း ခန်းစားခွင့်ပေးတာတွေလည်းမတွေးရဘူးပေါ့နော်အဲဒါကဒီလိုအမှုရဲ့အရေးယူကြတော့လေသူကပြည်ထောင်အမြင့်ဆုံးကြတယ်သူကကျန်တဲ့ကိုဆိုးလူရဲ့လူသတ်မှုတွေကအစာအပြည့်မကြီးပါဘူးဘာမှနိုင်ငံမှာကနိုင်ငံရေးနဲ့ဆက်ဆက်တဲ့ပုံမှန်တွေကပြည်ထောင်ကကြီးနေတယ်အဲဒါကြောင့်မို့လဲရာဇဝတ်မှုတွေများနေတာပေါ့နော်
မြန်မာအစိုးရရဲ့ပြန်ကြားရေးဝန်ကြီးဌာနကလေဗနန်ကျောင်းသားလှုပ်ရှားမှုနဲ့ပတ်သက်လို့သတင်းထုတ်ပြန်ရမှာတော့ဥပဒေနဲ့အညီဖမ်းဆီးစစ်ဆေးကကျောင်းတက်ဆဲကျောင်းသားတွေနဲ့အမျိုးသမီးအမျိုးသား50ကိုပြန်လွှတ်ပေးခဲ့ပြီလို့ဆိုပါတယ်။မတ်လ25ရက်နေ့ကတော့ကျောင်းသားနဲ့ဝန်ရံအင်အားစုတွေက69ဦးကိုပုံမှန်5ခုနဲ့လေဗနန်တရားရုံးကနေဆွဲချက်တင်ခဲ့ပြီးနောက်ထပ်12ဦးကိုတော့ပုံမှန်3ခုနဲ့ဆွဲချက်တင်ကအာမခံနဲ့ပြန်လွှတ်ပေးခဲ့ပါတယ်။ဖမ်းဆီးခံရတဲ့အထက်မှာကျောင်းတက်ဆဲကျောင်းသားတို့ရှိနေပေမဲ့ပြန်လည်လွတ်မြောက်လာရတော့မရှိသေးပါဘူး။ဒီမိုကရေစီလှုပ်ရှားမှုဦးဆောင်ကော်မတီဝင်နေတဲ့ဘက်ကသားများအဖွဲ့ချုပ်ကခေါင်းဆောင်လေးဟာကျောင်းတက်နေဆဲဖမ်းဆီးခံခဲ့ရတဲ့နိုင်ငံရေးအကျဉ်းသားဟောင်းများဖြစ်ကြပါတယ်။သူတို့တွေအကျဉ်းထောင်ကနေလွတ်မြောက်လာခြင်းကစလို့ကျောင်းတက်ခွင့်တွေပြန်မရတော့ပါဘူး။အခုကိုနန္ဒဆင်အောင်ဟာလည်းရန်ကုန်ပညာရေးကောလိပ်မှာဒီပလိုမာတက်နေတဲ့ကျောင်းသားတဦးဖြစ်ပြီးဆမ်မွဲဖြည့်ပြီးချိန်2003ခုနှစ်ဖက္ကတများအဖွဲ့ချုပ်ဖွဲ့စည်းစင်မှာပါဝင်ခဲ့တာကြောင့်ထောင်နဲ့20ထိကြာခံခဲ့ရသူဖြစ်ပါတယ်။သူပြန်လဲလွတ်မြောက်လာခြင်းကစပြီးအခုချိန်ထိကြောင်းပြတ်တက်ခွင့်မရတော့ကြောင်းမိသားစုကပြောပါတယ်။လက်ရှိမှာတော့ကိုနန္ဒဆေးအောင်ဟာဖက္ကတများအဖွဲ့ချုပ်မှာဥဆောင်နေတဲ့ကျောင်းသားတဦးဖြစ်ပြီးပညာရေးဥပဒေပြင်ဆင်ပြောင်းလဲနိုင်ရေးလှုပ်ဆောင်နေသူတဦးလည်းဖြစ်ပါတယ်ရှင်
။မအေးပါပါခင်ဗျာ။အခုတော့ငင်းညာရေးဆွေးနွေးပွဲကိုကြည့်အောင်ပါ။တနင်္ဂနွေအပြစ်ခတ်ရက်စဲရေးညှိနှိုင်းဆွေးနွေးနေကြရမှာတနင်္ဂနွေပြခတက်ခဲမှုရစေးစာချုပ် NCA စာချုပ်မူကြမ်းကိုမနေ့ကအပြစ်သက်သဘောတူညီချက်ရရှိခဲ့တယ်လို့နှစ်ဖက်ကပြောပါရတယ်။ဒီကနေ့အချောသက်ဆွေးနွေးပြီးလို့ရှိရင်နှစ်ဖက်ညီနိုင်ရေးခေါင်းဆောင်တွေပမာမသဘောတူလက်မှတ်ရေးထိုးပြီးတော့မူကြမ်းကိုအတည်ပြုသွားမယ်လို့လည်းပြောပါရတယ်။ဒီသတင်းကို VOA သတင်းတော့မတ်မီခသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
။ဟုတ်ကဲ့ပါ။တနင်္ဂနွေလုံးပြခတက်ခဲမှုရစေးစာချုပ် NCA ဆွေးနွေးပွဲ9ရက်မြောက်နေ့မှာပဲနှစ်ဖက်ကိုယ်စားလှယ်တွေကစာချုပ်မူကြမ်းအတွက်သဘောတူညီမှုရခဲ့တဲ့အကြောင်းပြောကြခဲ့တာပါ။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA စာချုပ်မူကြမ်းဆွေးနွေးမှုနဲ့ပတ်သက်ပြီးခုရရှိလာတဲ့မူကြမ်းကိုတိုင်းရင်းသားခေါင်းဆောင်တွေပါဝင်တဲ့ထိပ်သီးညီတာခံမှတင်ပြပြီးသဘောတူမတူဆုံးဖြတ်ပြီးမှတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA စာချုပ်ကိုချုပ်ဆိုသွားမှာပါ။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA စာချုပ်မူကြမ်းဆွေးနွေးခဲ့တာနဲ့ပတ်သက်ပြီးတနင်္ဂနွေလုံးပြစ်ခတ်ရက်စဲရေးညှိနှိုင်းရေးအဖွဲ့ NCCT ခေါင်းဆောင်ဦးနိုင်ဟန်သာကခုလိုပြောပါတယ
်အခုကတော့ကျွန်တော်တို့အစ်စ် NCCT နဲ့ UPWC အစ်စ်မှာတော့အားလုံးသဘောတူညီရပါပြီဒါပေမဲ့နည်းနည်းတော့ပြောရအောင်ဒီတနင်္ဂနွေလုံးပြစ်ခတ်ရက်စဲရေးလက်မှတ်ထိုးဖို့အစ်စ်ဆိုတဲ့အာမှာကျွန်တော်တို့ NCCT အစ်စ်နဲ့ဆုံးဖြတ်ပြီးလို့မရသေးဘူးကျွန်တော်တို့ကအဖွဲ့ပေါင်းစုံရဲ့ထိပ်သီးခေါင်းဆောင်တွေကိုထိတ်ပေါ်ပြီးတော့မှစီးပွားလုပ်ရမယ်အဲ့ဒါမှတင်ပြရမယ်သူတို့ကနေပြီးတော့မှအဆုံးဖြတ်ပြရမယ်သူတို့ဥမာသူတို့ပြင်ချင်တာဖြုတ်ဆွတ်ချင်တာရှိကောင်းရှိနိုင်မှာပေါ့ဗျာနော်အဲ့သူတို့ရဲ့တင်ပြမှုတွေနဲ့တစ်ဖက်ကသူတို့ရဲ့အတည်ပြုမှုကိုရပြီးတော့မှတရားဝင်သူတို့ကိုယ်တိုင်လက်မှတ်ထိုးဖို့ဖြစ်ပါတယ်အဲ့ဒါလို့ရွေးထားပါတယ်နော်
တနင်္ဂနွေလုံးပြစ်ခတ်ရစေးညှိနှိုင်းရေးအဖွဲ့ NCCT နဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC တို့နှစ်ဖက်ကိုယ်စားလှယ်တွေအနေနဲ့ပထမအဆင့်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးစာချုပ် NCA စာချုပ်မူကြမ်းရအောင်ဆွေးနွေးခဲ့တာဖြစ်ပါတယ်။အခုဆွေးနွေးခဲ့တဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးစာချုပ် NCA မူကြမ်းနဲ့ပတ်သက်ပြီးအစိုးရဘက်ကပြည်ထောင်စုငြိမ်းချမ်းရေးနဲ့ပြည်လဲထူထောင်ရေး MBC မှအကြံပေးဦးလာမောင်ရွှေကခုလိုပြောပါတယ်
။သူနောက်ဆုံးပါလေတစ်ဖက်ခေါင်းဆောင်မျိုးကိုယ်တော်ဘက်တွေဘောထူနိုင်ခဲ့တဲ့ NC မှာအခန်းပေါင်း9ခန်းနဲ့ပိုက်ပေါင်း33ပိုက်နဲ့ပိုက်ငယ်ပေါင်း86ခုပါပါတယ်။အဲ့ဒါကိုကျွန်တော်တို့အချက်အလုံးကိုအချက်သဘောထူနိုင်ခဲ့ပြီဖြစ်တာကိုလည်းကျွန်တော်တို့ကအပြည့်ပေးလိုပါတယ်။သူသဘောထူထားတဲ့အချက်တွေကိုအဲ့နားရီဘက်ကလည်းသူတို့ရဲ့ဆက်မြက်အသက်ကြီးတာဆက်မြက်မှာပြန်ကြည့်ဖို့ဆိုရယ်ကျွန်တော်တို့ဘက်ကတော့ဒီဟူအားဖြင့်တော့ဒီရောဘက်ကတော့အားလုံးကျွန်တော်တို့ဘက်ကတော့ဒီပြုလိုက်ဒီပြုကြားဖြစ်တဲ့အတွက်ဒီ CC ကိုလင်းဖို့တဲ့အခြေအနေတွေလည်းကျွန်တော်တို့ဘက်ကတော့ဒီပြုကြားတော့ဒီဟူအားဖြင့်တော့မဆိုးတော့
စာချုပ်မူကြမ်းမှာပါတဲ့သဘောတူညီဖို့ခဲနေသေးတဲ့အချက်တွေကိုအစည်းအဝေးဆုံးဖြတ်ချက်အနေနဲ့ထည့်သွင်းထားတယ်လို့တနင်္ဂနွေလုံးပြစ်ခတ်ရက်စဲရေးညှိနှိုင်းရေးအဖွဲ့ NCCT ကဒေါက်တာစလိုင်းလျံမုံစာခေါင်ကပြောပါတယ်
ဒီမှာကျွန်တော်တို့ဆွေးနွေးပြီးတော့မှအဖြေရှာလို့မရတော့ဘူးဆိုတဲ့ဟာမျိုးတော့မဟုတ်ဆွေးနွေးရတဲ့အခါအရန်ခက်ခဲလို့စီတူးလို့မရတော့မယ့်အနေအထားမျိုးရှိတဲ့ဟာကိုကျွန်တော်တို့အနေနဲ့အစည်းအဝေးဆုံးဖြတ်ချက်အနေနဲ့ကျွန်တော်ထားပါတယ်အဲ့ဒီအစည်းအဝေးဆုံးဖြတ်ချက်အနေနဲ့ထားတဲ့အချက်တွေကိုကျွန်တော်တို့အနေနဲ့ဘယ်လိုသဘောတူထားသလဲဆိုတော့အထွေထွေမှာဟိုအပိုက်တစ်ခုအနေနဲ့သဘောတူညီမှုကိုကျွန်တော်ရေးထားပါတယ်အဲ့ဒီသဘောတူညီမှုအနေနဲ့ရေးထားတာဆုံးဖြတ်ချက်အနေနဲ့ပါသွားတဲ့အချက်တွေကိုကျွန်တော်တို့ NCA စာချုပ်မှာပါတဲ့အချက်အပိုက်ကိတော့ကျွန်တော်တို့စစ်ဆက်အကောင့်ထေပေါ်တဲ့နေရာမှာအကျုံးဝင်စေရမယ်ကူကားရမယ်ဆိုပြီးတော့ကျွန်တော်တို့သဘောတူထားတာဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့နှစ်ဖက်စလုံးကတနိုင်ငံလုံးအပိခက်ရစေသဘောတူစာချုပ်အမြန်ဆုံးလက်မှတ်ရေးထိုးဖို့လိုအပ်ပြီးတနိုင်ငံလုံးအပိခက်ရစေသဘောတူစာချုပ်ချုပ်ဆူနိုင်မှာပဲနိုင်ငံရေးဆွေးနွေးပွဲစတင်ကျင်းပနိုင်မှာဖြစ်တယ်
နှစ်ဖက်သဘောတူဖို့ခက်ခဲနေသေးတဲ့အချက်တွေထဲမှာတက်သားသစ်စုဆောင်ခြင်းနိုင်ငံရေးတွဲဆောင်ဆွေးနွေးပွဲမှာဆွေးနွေးရမယ့်အကြောင်းအရာနိုင်ငံရေးဆွေးနွေးပွဲမှာပါဝင်ရမယ့်ပုဂ္ဂိုလ်များတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA စာချုပ်ကိုလက်မှတ်ထိုးရမည်တိုင်းရင်းသားအဖွဲ့အစည်းနဲ့လုံခြုံရေးဆိုင်ရာပေါင်းစည်းခြင်းစတဲ့အချက်တွေပါဝင်ပါတယ်ရှင
်မမီခါပြောပြသွားတာပါAmerican Outlook to Democrat ကောင်းဆောင် Nancy Pelosi ဥဆောင်ပြီးတော့ပါတီနှစ်ပေါင်းလွှတ်တော်ကိုယ်စားလှယ်ပါဝင်တဲ့အဖွဲ့ဟာမနက်ဖြန်နေပြည်တော်ကိုရောက်ရှိလာမှဖြစ်ပြီးတော့တမရဦးသိန်းစိန်အပါအဝင်မြန်မာထိပ်တန်းကောင်းဆောင်တွေနဲ့တွေ့ဆုံဖို့ရှိပါတယ်အကြောင်းစုံကိုမတ်သိန်းကြီးထက်ကစူးစီးတင်ပြထားပါတယ်
American Outlook to Democratic ခေါင်းဆောင် Nancy Pelosi ဥဆောင်တဲ့ပါတီကြီးနှစ်ရပ်တို့ကလွှတ်တော်ကိုယ်စားလှယ်အဖွဲ့ရဲ့အာရှ၅နိုင်ငံခီးစဉ်အတွင်းဧပြီလ၁ရက်နေ့မှာတော့မြန်မာနိုင်ငံကိုရောက်ရှိလာမှဖြစ်ပါတယ်American Outlook တော့အနည်းစုကောင်းဆောင် Nancy Pelosi ဥဆောင်တဲ့လွှတ်တော်ကိုယ်စားလှယ်အဖွဲ့ဟာစနေနေ့တုန်းကတော့ကမ္ဘောဒီးယားနိုင်ငံကိုရောက်ရှိနေပြီဖြစ်ပြီးအရေးပါတဲ့ American နဲ့အာရှဒေသတွင်ပူးပေါင်းဆောင်ရွက်မှုဆိုင်ရာကိစ္စရပ်တွေကိုအဓိကထားဆွေးနွေးကြဖို့လည်းရှိပါတယ် American နဲ့အာရှဒေသတွင်လုံခြုံရေးပူးပေါင်းဆောင်ရွက်မှုလူ့အခွင့်အရေးကိစ္စနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေလည်းဆွေးနွေးမဲ့အထဲမှာပါပါတယ်လာမယ့်ဗုဒ္ဓဟူးနေ့မှာတော့ Miss Pelosi ဦးဆောင်တဲ့ American ကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံကိုရောက်ရှိလာမှာဖြစ်ပြီးနေပြည်တော်မှာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံဖို့ရှိပါတယ်။မြန်မာသမ္မတအယုံညွှန်ကြားရေးမှူးဦးစော်ထေကလည်း Miss Pelosi နဲ့ဦးသိန်းစိန်တို့တွေ့ဆုံမယ်ဆိုတာကိုအတည်ပြုပါတယ်
။ Minority Leader ဟိုကျွန်တော်တို့တမိုင်းနဲ့တွေ့မယ်
။ဟုတ်ကဲ့ဆရာဘယ်နေ့တွေ့မလဲရှင
်။ဆေးရနေပြီ။ဟုတ်။အဲ့ပြီးရင်ကျွန်တော်တင်ထုတ်ပါမယ်ဗျာ။
American Outlook တော်လူနည်းစုခေါင်းဆောင် Nancy Pelosi နဲ့လွှတ်တော်အမှတ်9ဦးပါကိုယ်စားလှယ်အဖွဲ့ဟာဧပြီလ10ရက်နေ့မှာရန်ကုန်မြို့ American တန်ရုံမှာလဲလူမှုအဖွဲ့အစည်းအသီးအသီးကကိုယ်စားလှယ်တွေနဲ့လဲတွေ့ဆုံဖို့စီစဉ်ထားပါတယ်။ဒီတွေ့ဆုံဖွဲ့ကိုတက်ရောက်မဲ့မတ်မေစပေဖြူကလည်းအခုလိုပြောပါတယ်
။ကိုရောက်ပြီးတော့မှလေသူတို့အဓိကသူတို့ common interest ဖြစ်တဲ့ပေါ့နော်။သူတို့ဖွင့်ပေးတဲ့ပုံမှာမူတည်တယ်ပဲကျွန်တော်တို့ဆွေးနွေးမှာပါ။ကျမကတော့ဟိုကားဆွေးနေတယ်ဆိုအဓိကတော့ကျမအမေလို့နေရတာဒီဗီတာမင်များပဲတန်းထမှုအကြောက်ရင်းနဲ့ကျမတန်းပြီးနေရပြီပေါ့နော်ပြီးတော့ပချင်အေးဆိုတော့ကျမကတော့အလားရင်းနဲ့ပတ်သက်ပြီးတော့ဆွေးနေမှာပါသို့တော်လည်းဘာတွေအသေးစိတ်ဆွေးနေမလဲဆိုတာကတော့ဟိုသူတို့ဘာတွေအဓိက interest ဖြစ်ပြီးတော့မင်းကောဘာရှိမလဲဆိုတော့ကျမတို့ဒီမှာပေါ့နော်
အာရှခီးစဉ်အစစနေနေ့ညပိုင်းမှာဂွန်းမှာရှိတဲ့ American လေးတပ်အခြေစိုက်စခန်းမှာတထောင်နာစင်မှာတော့အောက်လွတ်တော်လူနည်းစုခေါင်းဆောင် Miss Pelosi ကသူမတို့အဖွဲ့ရဲ့အာရှခီးစဉ်နဲ့ပတ်သက်ပြီးပြောဆိုရမှာပေါ့တော့အဖွဲ့ဝင်တွေအနေနဲ့အထူးစိတ်ဝင်စားနေတဲ့အချက်ကလက်တလော့စစ်ဆက်ညှိနှိုင်းထားပြီးဖြစ်တဲ့ Pacific ဒေသတလွာကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုသဘောတူညီချက်ကဒေသရင်းဈေးကွက်နဲ့စီးပွားရေးအပေါ်မှာဘလို့တက်ရောက်မှုရှိမလဲဆိုတာဒီကိုစိတ်ဝင်စားကြတယ်လို့လည်းလူနဲ့အနည်းစုခေါင်းဆောင် Nancy Pelosi ကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံအပါအဝင်အာရှ၅နိုင်ငံခီးစဉ်ကိုလာရောက်ချတဲ့ American လွှတ်တော်အမတ်တွေထဲမှာတော့လွှတ်တော်စွန့်ရင်နဲ့ကုန်သွယ်ရေးတရားစီရင်ရေးဘဏ္ဍာရေးတင်စားတာနဲ့လက်နက်ကင်တပ်များဆိုင်ရာကော်မတီတို့ကကိုယ်စားလှယ်တွေလည်းပါဝင်ကြပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com voa.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ana na khe ma khnya aku na sin ni ja ra ga do voa myanmar ban ye ingani ma na phe asi sin ni be phit par de line dometer 32 40 48 tu a pyin line dometer 50 kilohertz 5995 line lambda 190 kilohertz 1595 ru ga ba tu che pi lo thau lwin pe ni par de aku dutiya pai ma na sin ya me the ma so yin ga ba tadin media ri de ga myanmar nangan a chang kaung nout che ko tin pya pe ma phit de lo မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ရမှာပါအပတ်စဉ်စီစဉ်နေတည်ဆက်တဲ့အခါမှာဆိုရင်တော့
In a world with better politics, the U.S. would be joining this institution.
စီဝါရေးကဏ္ဍမှာနားဆင်ရမှာဖြစ်ပါရယ်ခင်ဗျာ။ဒါအပြင်သုတဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါရယ်။အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုပြောပြခြင်းပါတယ်။ပထမဦးဆုံးတင်ပြပေးခြင်းတာကတော့ထိုင်းနိုင်ငံတို့ The Nation သတင်းစာရဲ့ Editor အားပေါ်ဖြစ်ပါရယ်။မြန်မာနိုင်ငံမှာမဲဆန္ဒရှင်တွေကိုနားမျက်စိပိတ်ထားတဲ့ Voters in Myanmar being kept in the dark လို့ခေါင်းစဉ်တက်ထားပါရယ်။စစ်တပ်ကကြိုးတောက်နောက်ခံပေးထားတဲ့မြန်မာအစိုးရဟာရွေးကောက်ပွဲကျင်းပဖို့ဆန်းပြနေတဲ့တစ်ချိန်တည်းမှာပဲသတင်းသမားတွေကိုချင်းချောက်တာဖမ်းဆီးတာထောင်သွင်းအကျဉ်းချတာတွေကိုပြုလုပ်နေတယ်ဆိုပြီးတော့အစချီရေးသားထားတာပါလွန်ခဲ့တဲ့၄နှစ်တာကာလကသမရဦးသိန်းစိန်အစိုးရပြုပြင်ပြောင်းလဲရေးတွေစတင်ပြုလုပ်ချိန်မှာမြန်မာနိုင်ငံဟာဒီမိုကရေစီခရီးလမ်းကြောင်းပေါ်မှာတိုးတက်ဖြစ်ထွန်းမှုတွေရှိခဲ့ပါတယ်ပွင့်နေတဲ့လူအဖွဲ့အစည်းစီကိုတွားရမယ့်အရေးပါတဲ့လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ဆိုတဲ့နေရာမှာတော့မြန်မာအာဏာပိုင်တွေဟာပိတ်ဆို့မှုတွေပြုလုပ်နေပါတယ်ဆိုပြီးတော့ရေးသားထားပါတယ်စစ်အစိုးရခေတ်ကထဲသတင်းလွတ်လပ်ခွင့်တွေပုံမရရှိလာတယ်ဆိုတာမှန်ပေမဲ့စစ်မှန်တဲ့ဒီမိုကရေစီနိုင်ငံတစ်ခုရဲ့သတင်းလွတ်လပ်ခွင့်အဆင့်တန်းနဲ့ရှင်းလိုက်မယ်ဆိုရင်တော့အများကြီးနှိမ့်ချနေပါသေးတယ်လို့ထောက်ပြထားပါတယ်နိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့အရေးယူထားမှုတွေကိုရပ်ဆိုင်းပေးဖို့အတွက်နိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုကြေကြေပြန့်ပြန့်လှုပ်ဆောင်ပါမယ်လို့သမ္မတဦးသိန်းစိန်အစိုးရကကတိပြုခဲ့တာပါလွန်ခဲ့တဲ့နှစ်တွေအတွင်းမြန်မာနိုင်ငံမှာသတင်းစာဆောင်ရည်30ကျော်ရာနဲ့ချီတဲ့အပတ်စဉ်ထုတ်ဂျာနယ်တွေမဂ္ဂဇင်းတွေထွက်လာခဲ့ပါတယ်။ပြည်ပရောက်နေတဲ့သတင်းသမားတွေပြည်တွင်းကိုပြောင်းဝင်လာကြတယ်။နေစည်းမချသတင်းတောက်များအတင်းကြီးကမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အဆင့်တန်းကိုတိုးမြစ်သတ်မှတ်ခဲ့ပါတယ်။ဒါပေမဲ့အကောင်းမြင်ထားတဲ့အချက်တွေကတဖြည်းဖြည်းပျောက်ွယ်ကုန်ပြီးသတင်းသမားတွေကိုချင်းချောက်တာဖမ်းဆီးတာထောင်ချတာတွေလှုပ်လာခဲ့ပါတယ်။2013ခုနှစ်နောက်ပိုင်းသတင်းသမားတွေကိုဖမ်းဆီးချင်းချောက်တာတွေလှုပ်ခဲ့တဲ့ဖြစ်စဉ်ပေါင်း20ကျော်ရှိတယ်လို့ရေးသားထားပါတယ်။အတွင်ကူးပြောင်းနေပါတယ်ဆိုတဲ့နိုင်ငံတနိုင်ငံအရေးပါတဲ့ရွေးကောက်ပွဲတစ်ခုကျင်းပတော့မယ့်နိုင်ငံတနိုင်ငံမှာမီဒီယာလွတ်လပ်ခွင့်နဲ့သတင်းစီးဆင်းမှုကအရေးပါလာပါတယ်လို့ထောက်ပြရေးသားထားပါတယ်ရွေးကောက်ပွဲမှာမဲဆန္ဒပေးကြရမယ့်ပြည်သူတွေအနေနဲ့ဆုံးဖြတ်ချက်ချနိုင်ဖို့အတွက်စဉ်းစားနိုင်အောင်သတင်းအချက်အလက်တွေလိုအပ်ပါတယ်စသဖြင့်ရေးသားထားပါတယ်အပြည့်စုံကို thenationmultimedia.com မှာဖတ်ရှုနိုင်ပါတယ်ဆက်လက်တင်ပြချင်တာကတော့ Defense Talk ကာကွယ်ရေးဆိုင်ရာ online စာဆောင်မှာတရုတ်အစိုးရသတင်းဌာနကရေးသားထားတဲ့သတင်းတစ်ပုဒ်ဖြစ်ပါတယ်။မြန်မာကတရုတ်နဲ့ပါကစ္စတန်တို့ပူးတွဲထုတ်လုပ်တဲ့တိုက်လေယာဉ်တွေကိုပါကစ္စတန်ထံကနေဝယ်ယူဖို့သဘောတူလက်မှတ်ရေးထိုးလိုက်တဲ့ဆိုတဲ့သတင်းမှာမြန်မာလီတက်ရဲ့ MiG-29 တိုက်လေယာဉ်တွေကကျဲချလိုက်တဲ့ဘုံတွေကြောင့်တရုတ်နိုင်ငံကအရက်သားပြည်သူတွေတေဆုံးခဲ့ပြီးတဲ့နောက်တရုတ်နဲ့ပါကစ္စတန်တို့ပူးတွဲထုတ်လုပ်တဲ့ JF-17 Thunder ဒါမှမဟုတ် FC-1 Xianglong လို့လည်းခေါ်တဲ့တိုက်လေယာဉ်တွေကိုမြန်မာစစ်တပ်ကရောင်းချပေးဖို့ပါကစ္စတန်အစိုးရနဲ့သဘောတူညီမှုတစ်ခုလက်မှတ်ရေးထိုးခဲ့တယ်လို့ပါကစ္စတန်ကာကွယ်ရေးဌာနရဲ့သတင်းရင်းမြစ်ကိုကိုးကားပြီးတော့ပါကစ္စတန်ရုပ်တံကထုတ်လွှင့်သွားကြောင်းရေးသားထားပါတယ်။ F-16 နဲ့ Eurofighter စတဲ့တိုက်လေယာဉ်တွေနဲ့တဒန်းစစားတဲ့ရှိပေမဲ့ဈေးနှုန်းကအလွန်တက်တာတဲ့အတွက်ဒီလေယာဉ်တွေကိုမြန်မာ၊ Bangladesh ၊ Tajikistan ၊ Nigeria စတဲ့နိုင်ငံတွေကဝယ်ခြင်းလို့စိတ်ဝင်စားမှုပြသနေခဲ့တယ်လို့ဆိုပါတယ်။ဒီလိုတိုက်လေရင်တွေဝယ်ယူတဲ့အကြောင်းမြန်မာအစိုးရဘက်ကတော့အတိအပြုပြောဆိုတာမျိုးမရှိသေးဘူးလို့យေတာထားပါတယ်အပြည့်စုံကို defensetalk.com မှာဖတ်ရှုနိုင်ပါတယ
်ကွာလွန်ပူစင်ကာပူဝန်ကြီးချုပ်ဟောင်းလီကွမ်ယူဟာတိုင်းပြည်ကိုခင့်မိပြီးစီးပွားရေးမှာထိတ်တန့်ရောက်အောင်ဖန်တီးပေးခဲ့သူဖြစ်ထင်ရှားပါတယ်တစ်ဖက်မှာလည်းတိုင်းပြည်အာဏာကိုထိန်းချုပ်တာအတိုက်အခံတွေကိုနှိပ်ကုပ်ခဲ့တာတွေလို့အနောက်လက္ခဏာတွေလည်းရှိခဲ့တာပါစင်ကာပူနိုင်ငံရဲ့အားနည်းချက်အားသာချက်တွေကနေမြန်မာနိုင်ငံအနေနဲ့သင်ခန်းစာယူနိုင်တာဘာတွေရှိသလဲဆိုတာကိုအခုလာမယ့်အင်ကာနေညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားပါကိုတိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com စီကို ကြိုတင်ပေးပို့ထားနိုင်ပါတယ်။ဘဝင်ဆွေးနွေးကြဖို့တောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ဘဝင်ဆွေးနွေးလို့ဒီညက9နာရီအစီအစဉ်မတန်ခင်မှာဆက်သွယ်ကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ။မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာဖို့အချိန်ရောက်ပါပြီ။မနက်ခင်းတိုင်းနားဆင်နေကြအမေရိကန် EDN အသုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလှတန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်။
Idiom ne tin pya me idiom a thong ga
left in the dark
pi ba de sa long paung ga l e f t left ga leave su de kriya ye a thit ko pya de kriya phit pi do chan ni da chan yit khe da lo de be ya ba de in in ga the ma t h e the d a r k dark the dark ga a maung so ro sa kwai thun ye dai yai de be ga ro a maung ne ma chan ni da bo ဒီ idiom အသုံးကို left left အစား kept kept ဆိုပြီးတော့
kept in the dark
လို့လည်းအသုံးပြုလို့ရပါတယ် idiom ဆိုတဲ့သဘောအသေးပဲကရှင်းနေလို့ဆိုရမှာပါလူတယောက်ကိုအမှောင်ထဲမှာထားခဲ့ရင်အဲ့ဒီလူမမြင်စေချင်တာမသိစေချင်တာမကြားစေချင်တာနဲ့ပတ်သက်လို့သူ့ကိုအသိမပေးတာထိန်ချန်ထားတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီခါတရံဖြစ်တတ်တာကလည်းစိတ်သဘောထားမကြည့်ပဲအချက်လက်တွေကိုမျှဝေခြင်းမရှိဘဲတစ်ခုခုနဲ့ပတ်သက်လို့လူတူဦးကိုအတိမပေးတာကိုဆလိုတာဖြစ်ပါတယ်။ဒါကြောင့်လေကျမတို့မြန်မာမှာခဏခဏဖြစ်လေရှိတာကဒါကိုမသိလိုက်ရလေခြင်းပြောမှမပြောဘဲမသိကြဘူးပေါ့ဆိုတာကိုတော်ရရှင်များပြောလေရှိကြမှာပါ။ဒီသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
်။ I was left in the dark about what is happening at work. So I'm quite disappointed with my colleagues.
Aloma, ba ri phi ni de so ra go chno go ati ma pe ja bu le. Da chang le chno lut pho kan bet dui ne pat te lu ma chi nat phu bia lu de be ya ba de. Upama go naw ta khaw na sin chi cha ya aw.
I was left in the dark about what is happening at work, so I'm quite disappointed with my colleagues.
De ku ku ne pat te lu ti tin me me lu le ati ma pe be ni da, ati pe ma khan ya da.တီးတင်ပြောတင်ပြီးမဲ့လို့လေမပြောကြဘူးဆိုရင်အဲ့ဒီအခြေအနေမျိုးကို idiom အသုံးရဘယ်လိုညှိညွှန်းပြောမလဲ
left in the dark
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American idiom အသုံးအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာပါအခုတော့အပတ်စဉ်ကဏ္ဍတွေကိုအလှည့်ပေးအောင်ပါအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်မှာပါဒေါ်လာဘီလီယံပေါင်းများစွာနဲ့တရုတ်နိုင်ငံကဥဆောင်ဖွဲ့စည်းမဲ့ဖွံ့ဖြိုးရေးပံအသစ်မှာတည်ထောင်သူအဖွဲ့ဝင်နိုင်ငံအဖြစ်လျှောက်ထားရမယ်နောက်ဆုံးရက်ဟာအခုမတ်လကုန်အဖြစ်တရုတ်နိုင်ငံကတက်မှတ်လိုက်ပါတယ်တက်မှတ်ထားတဲ့ရက်ပြည့်ဖို့တဖြည်းဖြည်းနီးကပ်လာတာနဲ့အမျှအဖွဲ့ဝင်ဖြစ်လျှောက်ကြတဲ့ဥရောပနဲ့အာရှတိုက်ကအမေရိကန်ရဲ့မဟာမိတ်နိုင်ငံတွေလည်းတစားတဲ့တစားများလာနေပါတယ်တရားဝင်မတည်ထောင်ရသေးတဲ့အဲ့ဒီပံရဲ့စံနှုန်းတွေနဲ့အုပ်ချုပ်ရေးဆိုင်ရာကိစ္စတွေအပေါ်အစောပိုင်းကစိတ်ပူပန်မှုတွေရှိနေတဲ့အမေရိကန်နိုင်ငံကိုနိုင်ကအခုချိန်မှာပူပေါင်းဆောင်ရွက်ဖို့ပြောလာနေပြီဖြစ်ပါတယ်။ဒီကြောင်းကို VOA သတင်းတောက် Bill Eight Beijing ကနေသတင်းပေးပို့ထားတာကိုအခုတစ်ပတ်စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကတင်ပြထားပါတယ
်။ကမ္ဘာကြီးရာကိစ္စတွေမှာတရုတ်နိုင်ငံအနေနဲ့ဒီတဲ့ပို့ပြီးတော့တက်တက်ကြွကြွပါဝင်လှုပ်ဆောင်ဖို့နိုင်ငံတကာအသံဝိုင်းကလိုလားနေကြတာပါ။ဒါပေမဲ့ AIIB အာရှအခြေခံအစအဦးရင်းနှီးမြှုပ်နှံမှုဘဏ်ကိုတီထောင်မယ်လို့တရုတ်နိုင်ငံကမနစ်ကကြေညာလိုက်တဲ့အခါမှာတော့အမေရိကန်ပြည်ထောင်စုဘက်ကသိပ်ပွင့်မကြခဲ့ပါဘူး။တဘာဝပတ်ဝန်းကျင်ထင်းထင်းဆောက်ရှောက်ရေးလူမှုအသိုင်းအဝန်းလုံခြုံမှုရှိရေးဆိုတဲ့ကိစ္စတွေကိုဘလို့ကင်တွဲဖြေရှင်းမလဲဆိုတဲ့စိုးရိမ်မှုတွေအပေါ်ဒီဘဏ်ကဘလို့စံချိန်စံညွှန်းနေတဲ့ကင်တွဲဖြေရှင်းမလဲဆိုတဲ့အချက်ကိုအရင်ထုတ်ပြန်ပေးဖို့အဖွဲ့ဝင်အဖြစ်လျှောက်ထားကြမဲ့တိုင်းပြည်တွေဘက်ကနေတောင်းဆိုသင့်တဲ့အကြောင်းအမေရိကန်ပြည်ထောင်စုကတိုက်တွန်းပြောဆိုခဲ့ပါတယ်။ဒါပေမဲ့အဲ့ဒီလိုစိုးရိမ်မှုတွေထွက်နေတာတွေကိုအကောင်းဆုံးပြုပြင်ပြောင်းလဲတဲ့နည်းဟာအထက်မှာပါဝင်ပြီးလှုပ်တဲ့နည်းဖြစ်တယ်ဆိုပြီးအခုလအစောပိုင်းတုန်းကဗြိတိန်နိုင်ငံကအဖွဲ့ဝင်ဖြစ်လျှောက်ထားလိုက်ပါတယ်။အမေရိကန်ရဲ့တုံ့ပြန်မှုဟာခင်းနောက်ကျတဲ့တွေးခေါ်မှုဖြစ်တယ်ဆိုတာကိုပြသလိုက်တာပဲလို့အာရှရေးရာသုတေသီအလေဟန်ဒရိုရေးယက်စ်ကပြောပါတယ်
။ Not participating in the AIIB is like
you know, being in the playground and all the children are playing a game and you know you're there
AIB အဖွဲ့မှာမပါတာကဘာနဲ့တူတယ်ဆိုတော့ကစားကွင်းထဲကိုရောက်နေတဲ့အချိန်တခြားကလေးတွေကစားနေကြတာကိုကိုကတွေ့နေရတယ်ဒါပေမဲ့ကို့မှာပါတဲ့ဘောလုံးနဲ့သူတို့ကမကစားတဲ့အတွက်ဆိုပြီးတော့ခင်ဗျားကဒေါင်းတနေရာမှာတွားထိုင်နေတယ်လို့ဖြစ်နေတယ
်လက်ရှိတရှိနေပြီသားဖြစ်တဲ့ကဘာဘန်နဲ့အာရှဖွံ့ဖြိုးရေးဘဏ်စတဲ့အဖွဲ့အစည်းတွေကို AIB ကအစားထိုးဖို့လုပ်နေသလားဆိုတဲ့စိုးရိမ်မှုတွေရှိနေတဲ့အတွက်အမေရိကန်ကဒီအဖွဲ့မှာပူးပေါင်းပါဝင်ဖို့ဝင်လေးနေတာလို့နိုင်ငံခြားဆက်ဆံရေးကောင်စီကအကြီးတန်းသုတေသီရောဘတ်ခန်းကပြောပါတယ်တတ်မှတ်ထားတဲ့မတ်လ31ရက်နေ့မတိုင်ခင်အမေရိကန်ပြည်ထောင်စုကအဖွဲ့ဝင်အဖြစ်ရှောက်မှာမဟုတ်ဘူးလို့သုတေသီတွေကတုံ့တက်နေကြတာပါတကယ်လို့အမေရိကန်ကအဖွဲ့ဝင်ဖြစ်ချင်အောင်တော့နိုင်ငံရေးအခြေအနေတွေကရှိနေသေးတယ်လို့ရောဘတ်ခန်းကပြောပါတယ
် In a world with better politics the US would be joining this institution but because of the environment on the hill
နိုင်ငံရေးအခြေအနေတွေကောင်းမွန်နေတဲ့ကမ္ဘာမှာဆိုရင်တော့အမေရိကန်ပြည်ထောင်စုကပူးပေါင်းပါဝင်ပါပါဒါပေမဲ့အမေရိကန်နိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေကဒီအဖွဲ့မှာပူးပေါင်းပါဝင်ရေးလွှတ်တော်ရဲ့ခွင့်ပြုချက်ရဖို့မပြောနဲ့ဘူးလက်ရှိရှိပြီးသား IMF နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့အပေါ်အင်အားကြီးထွက်လာနေတဲ့တိုင်းပြည်တွေပိုပြီးစိတ်ဝင်စားလာအောင်လုပ်ဖို့အတွက်အခြေခံကြတဲ့ပြုပြင်ပြောင်းလဲရေးလုပ်ဖို့တော့မှမဖြစ်နိုင်ဘူးဖြစ်နေတာပါ
ကမ္ဘာစီးပွားရေးနဲ့ဆိုင်တဲ့အုပ်ချုပ်ရေးဆိုင်ရာကိစ္စရပ်တွေမှာသူတို့ဘက်ကပို့ပြီးတော့ပြောဆိုခွင့်ရှိဖို့တရုတ်နဲ့တခြားဖွံ့ဖြိုးဆဲနိုင်ငံတွေကလိုလားနေကြတာပါဒါပေမဲ့ IMF နိုင်ငံတကာငွေကြေးရမောငွေအဖွဲ့မှာမဲပေးခွင့်နဲ့ဆိုင်တဲ့ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့အဆိုပြုထားတဲ့ကိစ္စဟာလည်း2010ခုနှစ်ခရဲကအမေရိကန်လွှတ်တော်မှာရှင်မတိုးနောက်မဆုတ်ဒီတိုင်းရှိနေပါတယ်အဲ့ဒီလိုကြံ့ကြံ့မှုတွေဖြစ်နေတဲ့အတွက်တခြားနည်းလမ်းတွေရွေးချယ်စဉ်းစားကြဖို့တရုတ်နဲ့တခြားနိုင်ငံတွေကစဉ်းစားလာကြတာပါအခြေခံအဆောက်အဦတွေတိစောက်ဖို့အာရှတိုက်အတွင်းမှာအကြီးအကျယ်လိုအပ်နေတာပါအာရှတိုက်ထဲမှာအခြေခံအဆောက်အဦအတွက်အသုံးစရိတ်နှစ်စဉ်ဒေါ်လာဘီလီယံ800လောက်လိုအပ်နေတယ်လို့အမေရိကန်နဲ့ဂျပန်နိုင်ငံတို့ကဥဆောင်တဲ့ ADB အာရှဖွံ့ဖြိုးရေးဘဏ်ကခန့်မှန်းထားပါတယ်ဒါပေမဲ့အဲ့ဒီလိုအပ်ချက်ရဲ့အစိပ်ပိုင်းတချို့ကသာသူတို့အနေနဲ့ဖြည့်ဆည်းပေးနိုင်တဲ့အတွက်လဲ AIIB ဘဏ်အနေနဲ့ဝင်လုပ်ဖို့နေရာတွေအများကြီးရှိနေတာပါ IMF ကမ္ဘာဘဏ်နဲ့အာရှဖွံ့ဖြိုးရေးဘဏ်တို့ကအရာရှိတွေကလည်းAIIB ဘဏ်နဲ့ပူးပေါင်းဆောင်ရွက်နိုင်မယ့်နည်းလမ်းတွေကိုရှာဖွေနေပြီလို့ပြောပါတယ်။နိုင်ငံတကာအသံဝင်ကလက်ခံထားပြီးဖြစ်တဲ့အစ်စ်မြင့်စံချိန်စံညွှန်းတွေနဲ့အညီလှုပ်ဆောင်မဲ့နိုင်ငံစုံအဖွဲ့အစည်းတွေကိုသူတို့အနေနဲ့ကြိုဆိုကြောင်းအမေရိကန်အရာရှိတွေကပြောပါတယ်။အစ်စ်မြင့်စံချိန်စံညွှန်းတွေနဲ့အညီဆောင်ရွက်တယ်ဆိုတာသိကြအောင်ကမ္ဘာဘဏ်အာရှဖွံ့ဖြိုးရေးဘဏ်တို့နဲ့အတူပူးပေါင်းဆောင်ရွက်ဖို့လဲ AIIB ဘဏ်ကိုအမေရိကန်ကတွန်းအားပေးနေပါတယ်။ဒီအဖွဲ့အနေနဲ့အစ်စ်မြင့်စံချိန်စံညုံးနေတဲ့အညီလှုပ်ဆောင်သွားမှာဖြစ်ကြောင်းတရုတ်နိုင်ငံကပြောကြားလိုက်ပြီးစိုးရိမ်မှုတွေထွက်ပေါ်နေတဲ့အပေါ်မှာလည်းနားလည်သဘောပေါက်ကြောင်းပြောပါတယ်။ဒါပေမဲ့လုပ်ငန်းပိုင်းဆိုင်ရာကိစ္စရပ်တွေကိုအဖွဲ့ဝင်နိုင်ငံတွေကလာမဲ့လတွေအတွင်းအပြန်အလှန်ညှိနှိုင်းခြင်းမလုပ်နိုင်ခင်အထိတော့အသေးစိတ်သိနိုင်အောင်မဟုတ်ပါဘူး။ဒီကိစ္စနဲ့ပတ်သက်လို့တရုတ်အစိုးရပိုင်းဆင်ဟွာသတင်းမှာရေးသားအသိပေးချက်အရာကတော့ကမ္ဘာပေါ်မှာအမေရိကန်နိုင်ငံကဗီတိုအာဏာကင်ထားတယ်လို့မျိုးဒီအဖွဲ့ရဲ့အဖွဲ့ဝင်ဘယ်နိုင်ငံကမှအဲ့ဒီလိုအခွင့်အာဏာကိုပိုင်ဆိုင်ခွင့်ရှိမှာမဟုတ်ဘူးလို့ဆိုပါတယ်တရုတ်နိုင်ငံအနေနဲ့သူ့ရဲ့ခေါင်းဆောင်မှုအသစ်ယာရုကိုဘယ်လိုကင်တွယ်မလဲဒီအဖွဲ့ဟာလက်ရှိတရှိပြည်သားအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မလားတခြားစန့်ကျင်ဘက်ကိုပဲဥတီသွားမလားဆိုတာကိုတော့စောင့်ကြည့်ရအောင်မှာဖြစ်တယ်လို့ Broken Institute ကဥဆောင်ညွှန်ကြားရေးမှူးတူဖြစ်သူ Tom Wright ကပြောပါတယ
် This is not the end it's really just the beginning and especially the beginning of a new chapter for China.It set up this bank it said
တကယ်စားဒီမှာရင်ပြီးသွားမှာမဟုတ်ပါဘူးဒါတကယ်တော့အဆပဲရှိပါသေးတယ်အထူးသဖြင့်တော့တရုတ်နိုင်ငံအတွက်ကန္တာသစ်တစ်ခုဖွင့်လှစ်လိုက်တာပါဒီဘဏ်ကိုတရုတ်တို့ကဥဆောင်ပြီးတည်ထောင်မယ်သူတို့အနေနဲ့ခေါင်းဆောင်မှုအခန့်ကဏ္ဍကိုယူမယ်လို့ပြောတယ်ဒါပေမဲ့သူတို့ဘယ်လိုပြုမှုကျင့်ကြံမလဲဆိုတာအရာမှမေခွန်ကြီးတစ်ခုကြံနေပါသေးတယ
်တရုတ်နိုင်ငံအနေနဲ့အာရှဒေသအတွင်းကအခြေခံအဆောက်အဦစီမံငွေတွေကိုလှုပ်ဆောင်ဖို့ပထဝီအနေအထားအရာတမှုထူးခြားတဲ့အခြေအနေမှာရှိနေတာပါဒါပေမဲ့အခုအချိန်ထိတော့နှစ်ဖက်အပြန်အလှန်ညှိနှိုင်းဆောင်ရွက်တဲ့နည်းနဲ့အစိုးရပိုင်းကုမ္ပဏီတွေကဥဆောင်လုပ်ကိုင်တဲ့နည်းလမ်းတွေကိုပဲအသုံးပြုနေတာဖြစ်ပါတယ်။နိုင်ငံတကာစံချိန်စံညွှန်းနေတဲ့အညီလှုပ်ဆောင်တာဟာရှေ့ကိုတလန်းတိုးလာတဲ့သင်္ကေတဖြစ်တယ်လို့ ANZ ဘဏ်အဖွဲ့ကစီးပွားရေးပညာရှင်လူလီကန်းကပြောပါတယ်
။ That means whenever AIIB construct a major infrastructure project abroad it will not only
solution are AIB bank အနေနဲ့နိုင်ငံခြားတိုင်းပြည်တွေမှာအခြေခံအဆောက်အဦလုပ်ငန်းစီမံကိန်းတွေလုပ်ပြီးဆိုရင်အဲ့ဒီစီမံကိန်းတွေအတွက်တရုတ်ကုမ္ပဏီတင်တာမကဘူးတခြားဖွဲ့ဝင်နိုင်ငံတွေကကုမ္ပဏီတွေလည်းတန်းတူလျှောက်ပိုင်ခွင့်ရှိသွားတဲ့သဘောဖြစ်ပါတယ်အဲ့ဒီလိုပြိုင်ဆိုင်မှုတွေပေါ်လာခြင်းအပြင်ပြည်ပနိုင်ငံတွေမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့ဥရောပတိုက်ကဝေဖန်ပြောဆိုနေတာတွေလည်းရော့ကျသွားစေပါလိမ့်မယ်
AIIB bank အနေနဲ့အနည်းဆုံးအမေရိကန်ဒေါ်လာ တရာဘီလီယံနဲ့စဖွင့်ဖို့တရုတ်နိုင်ငံကပြင်ဆင်နေတာဖြစ်ပြီးအဲ့ဒီငွေအများစုကိုလည်းတရုတ်နိုင်ငံကပဲထည့်ဝင်มาဖြစ်ပါတယ်ဒီဘက်မှာမြန်မာနိုင်ငံအပါအဝင်အဖွဲ့ဝင်အဖြစ်ရှောက်ထားသူစုစုပေါင်း36နိုင်ငံရှိသွားပြီဖြစ်ပါတယ်ခင်ဗျာ
ကိုယ်စားဝန်နိုင်စီစဉ်တည်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ရတာဖြစ်ပါတယ်အခုနောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတာဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရမှာပါမလအတွင်းအမေရိကန်ပြည်တော်စုမှာဖြစ်ပွားခဲ့တဲ့တမိုင်းတွင်ဖြစ်ရပ်ဒီအကြောင်းတင်ဆက်ထားပါတယ်အမေရိကန်သမ္မတအင်ဘူရိုကိုပြန်လည်ပြုပြင်တိဆောက်ခဲ့တာအမေရိကန်သမ္မတနဲ့တပ်မှုကြီးတဦးဖြစ်တဲ့အမေရိကန်သမ္မတနဲ့တပ်မှုကြီးတဦးအဖြစ်တာဝန်ထမ်းဆောင်ခဲ့သူတွေအကြောင်းပါဝင်ပါတယ်စီစဉ်သူကိုအောင်နဲ့တူနန်းလောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
ဘုရားတူတာဆောင်လင်အမေရိကန်တခွင်မှာတော့ဆက်ယုံလုံယုံနေမှာတနည်းအားနဲ့တနည်းအားကိုပစ္စည်းတွေအလွယ်တကူရွှေ့ပြောင်းပို့ပေးလို့ရအောင်အသုံးပြုတဲ့ကွန်ဗေယာအကြောင်းနဲ့စလိုက်ရအောင်လားနန်းလောင်ကြီ
းကောင်းပါပြီကောင်းအောင်1973ခုနှစ်မတ်လ18ရက်နေ့မှာဖို့ကားတွေကိုစတင်ထုတ်လုပ်တဲ့ဟန်ရီဖို့ကသူကားဆက်ယုံထက်မှာဒီကွန်ဗေယာတွေကိုစတင်တပ်ဆင်အသုံးပြုခဲ့ပါတယ်ဒီလိုအသုံးပြုတာကြောင့်ကားပစ္စည်းအစိတ်ပိုင်းတပ်ဆင်သူတွေဟာတနင်္လာထဲမှာပဲရပ်နေဖို့လိုပြီးကွန်ဗေယာပေါ်မှာပါလာတဲ့မော်တော်ကားတွေမှာလိုအပ်တဲ့အစိတ်ပိုင်းတွေကိုတပ်ဆင်ပေးရုံပါပဲ
ဒီလိုနီးစနစ်တွေကိုအသုံးပြုတာကြောင့်အရင်ကမော်တော်ကားတစ်စီးကိုထုတ်လုပ်တပ်ဆင်ချိန်12နာရီခွဲကနေ1နာရီခွဲသာကြာပါတော့တယ်ဒါအပြင်အချိန်တိုအတွင်းထုတ်လုပ်အားပိုများလာတာကြောင့်အထူးသဖြင့် Ford Motor Car T Model အမျိုးအစားဟာဈေးနှုန်းတိတိကျကျကျဆင်းသွားတဲ့အပြင်တခြားကားစည်းတွေလည်းဈေးချွတ်ချွတ်နဲ့ထုတ်လုပ်နိုင်ခဲ့ပါတယ
် See my people, well here's my theory of what this country is moving toward Every worker a cog in motion, well that's the notion of Henry Ford One man tightens and one man ratchets and one man reaches to pull one cord Car keeps moving in one direction A genuflection to Henry Ford Hallelujah! Praise the maker of the Model T! Speed up the belt, speed up the belt, Sam! Hallelujah!
Here I'll take her! Henry Ford ရဲ့ Model Car တက်ဆင်ထုတ်လုပ်တဲ့လုပ်သားတွေအကြောင်းရေးသားထားတဲ့ Ragtime တချင်တဘို့ဖြစ်ပါတယ်1929ခုနှစ်အထိဒီ model အမျိုးအစားကားပေါင်း15တန်း Ford Company ကရောင်းချနိုင်ခဲ့ပြီးဂျာဟာနီးပညာသစ်ကိုအကျိုးရှိရှိအသုံးချခဲ့တာကြောင့်လည်းဖြစ်ပါရဲ့ရှင
်ဒီတစ်ခါတော့ဒက်လီကားကိုပထမဆုံးဗမာစပြီးသုံးခဲ့လေဆိုတဲ့အကြောင်းကိုပြောအောင်ပါဗျာ1859ခုနှစ်မတ်လ21ရက်နေ့ကနယူးယောက်ကကုန်တိုက်တစ်ခုမှာပထမဆုံးအကြိမ်အဖြစ်ဈေးဝယ်သူတွေကိုအောက်ထပ်ကနေအပေါ်ထပ်ကိုဒက်လီကားနဲ့ပို့ပေးခဲ့ပါတယ်ဟိုရုံကတော့အခုလိုနီးပညာသစ်တွေကိုဖန်တီးကစားဆိုတော့ဒက်လီကားတွေကအဝတ်ထားတဲ့အခန်းသာသာလောက်သာရှိတာပ
ါအရင်ကအပေါ်ထပ်ကိုတက်မယ်ဆိုရင်လီကားကနေပဲတက်ရပြီးခုတော့ဒက်လီကားနဲ့တက်နိုင်တာကြောင့်ဈေးဝယ်လာသူတွေအောက်ထပ်ကနေငါးထပ်ကို10မိနစ်အတွင်းမြန်မြန်ဆန်ဆန်ရောက်နိုင်ပါတယ
်ရင်းနှီးငယ်တွန်းကန်အားနဲ့ဒက်လီကားကိုမတင်နိုင်အောင်အယ်လီရှာအော့တစ်ကတီထွင်ခဲ့တာပါတီထွင်ဆန်းသစ်မှုနဲ့အတူအမြဲတရီထားကက်ရပါလာတာကတော့အသုံးပြုသူတွေအနေနဲ့မဖြစ်အောင်ထဲ့သွင်းစဉ်းစားထားတဲ့ယဉ်ကျေးမှုပဲဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ရာချီကလေးကစတင်ပြီးတော့အခုလိုမျိုးလူတွေကိုအနေနဲ့မဖြစ်အောင်ကြိုတင်ထဲ့သွင်းစဉ်းစားထားခဲ့တာပါဘာလို့လဲဆိုတော့ဓာတ်လေကားကိုအပေါ်ဆွဲတင်တဲ့ကြိုးပြတ်ရင်တော့မှဓာတ်လေကားပြုတ်မကြအောင်လှုပ်ထားတာကအော်တစ်ရဲ့တီထွင်ဖန်တီးမှုအောင်မြင်ဖို့အဓိကအကြဆုံးအပိုင်းလည်းဖြစ်ပါတယ်
တီရင်တက်လေကားတွေတုန်းကတော့ပြုတ်ကြတာတွေမကြခဏဖြစ်တဲ့အတွက်လူတွေကတက်လေကားစီးဖို့ကိုအမယုံမယဲဖြစ်နေကြတာပါ။အော်တစ်ရဲ့တက်လေကားကိုတော့လူတွေကယုံကြည်လက်ခံလာတဲ့အတွက်မြို့ပြလူနေမှုအတိုင်းဝိုင်းမှာစတင်အသုံးပြုဖို့ဖြစ်လာခဲ့ပါတယ်။
1880ခုနှစ်လောက်ရောက်တဲ့အခါမှာတော့တက်လေကားကိုတွင်တွင်ကျကျအသုံးပြုလာနိုင်တာကြောင့်အထက်မြင့်အစားဦးတွေရဲ့အခန်းငှားကားတွေဟာအပေါ်တကောအောက်ထက်ကောဈေးနှုန်းအတူတူဖြစ်လာပြီးမြို့လေကောင်ကအစားဦးတွေရဲ့ဈေးနှုန်းတွေလည်းမြင့်တက်လာခဲ့ပါတယ်။
1890လောက်ရောက်မှာတော့ဓာတ်လေကားတွေတပ်ဆင်ထားတဲ့အထက်မြင့်အဆောက်အဦတွေများလာပြီးမြို့တွေရဲ့မြင်ကွင်းတွေလည်းပြောင်းလဲလာခဲ့ပါတယ်ကွာ
။နန်းလောင်ကြီးဒီတစ်ခါတော့အမေရိကမှာအပြင်းထန်ဆုံးငြိမ်းလင်းဗမာလှုပ်ခဲလေဆိုတာကိုပြပြပေးအောင်ပါ။1964ခုနှစ်မတ်လ29ရက်နေ့အလက်စကာပြည်နယ်မှာလှုပ်ခဲတဲ့ငြိမ်းလင်းကြောင့်အကြီးအကျယ်ထိခိုက်ဆုံးရှုံးမှုတွေဖြစ်ခဲ့ပါတယ်။ငြိမ်းလင်းနဲ့ပတ်သက်တဲ့ကျွမ်းကျင်ပညာရှင်တွေကတော့ဒီငြိမ်းလင်းဟာ 8.4 Richter scale အထိအပြင်းခဲ့တယ်လို့ဆိုပါတယ်။1969တုန်းကဆန်ဖရန်စစ္စကိုမှာလှုပ်ခဲ့တဲ့ငြိမ်းကတော့ 8.25 Richter scale ရှိခဲ့ပါတယ်
တင်ဂလင်တန်ကျောင်းအလက်စကာပြည်နယ်ရဲ့အကြီးဆုံးမြို့အန်ကာရေ့ချ်မှာဒေါ်လာတန်400ဖို့ထိပျက်စီးဆုံးရှုံးခဲ့ပါတယ်။အငိမ့်စားရေဒီယိုသတင်းထောက် Hub Shilin ကသူ့အတွေ့အကြုံကိုခုလိုပြောပါတယ်
။ About the only way to describe the city of Anchorage in many
ငလင်တန်ကျောင်းမြို့အစိတ်ပိုင်းတော်တော်များများဘလို့ဖြစ်သွားလဲဆိုတာကိုပြောရရင်ဂေါ်ဇီလာရုပ်ရှင်ကားတွေကလိုပါပဲလို့ပြောရပါမယ်။လှပတဲ့အစာအုပ်တော်တော်များများလည်းပြိုကျကုန်ပြီးလမ်းတွေလည်းပိတ်ကုန်ပါတယ်လို့ Hub ကပြောသွားတာပါ
1964ခုနှစ်မှာလုတ်ခဲ့တဲ့ Alaska ငလင်ကျောင်း Pacific သမုဒ္ဒရာထဲမှာလည်း Tsunami လိုင်းလုံးကြီးတွေပေါ်လာခဲ့ပြီး Midway ကျွန်း Hawaii ဂျပန်တို့ကိုရက်ခတ်ခဲ့တဲ့အပြင်ကနေဒါ America နောက်ဖက်ကမ်းရိုးတန်းအထိဒီလိုင်းလုံးကြီးတွေရောက်ရှိလာခဲ့ပါတယ်
။သမရအိမ်ပြီတော်ကိုပြင်ရင်ဒီသမရတွေဗမာသွားနေပါလိမ့်လို့စဉ်းစားမိသူတွေရှိမလားတော့မသိဘူးဗျ။ဘာလို့လဲဆိုတော့အိမ်ပြီတော်ကိုလူနေလို့မရအောင်ထိအကြီးစားပြင်ဆင်တာမျိုးကျွန်တော်တို့တပ်တန်းမှာတစ်ခါမှမကြဘူးလေ။
ဟုတ်ပါရဲ့ကောင်အောင်ရေဟိုရုံးကသမရဟယ်ရီထရူမန်လက်ထက်မှာတော့အင်ဖျူရိုကိုအကြီးစားပြင်ဆင်တာတွေလုပ်ခဲ့တယ်နော်လင်းနေလောက်တောင်ကြာခဲ့တယ်ဆိုပဲ
ဟုတ်ပါရဲ့ဗျာအဲ့လိုပြင်ဆင်မှုတွေလုပ်ခဲ့ပြီးချိန်1952ခုနှစ်မတ်လ28ရက်နေ့မှာသမရထရူမန်အင်ဖျူရိုကိုပြန်ပြောင်းရွှေ့နေထိုင်ခဲ့ပါတယ်အင်ဖျူရိုပြင်ဆင်နေချိန်မှာတော့သမရဟာပင်ဆယ်ဗေးနီးယားလမ်းတစ်ဖက်ချမ်းကနိုင်ငံတော်အေဂီယာတစ်ခုဖြစ်တဲ့ဘလဲဟောက်စ်မှာနေခဲ့ပါတယ်ဒီလိုပြင်ဆင်တာဟာနှစ်ပေါင်းအတော်ကြာကာလအတွင်းပထမဆုံးအနေနဲ့အဆောက်အုံတစ်ခုလုံးကိုပြင်ဆင်မွမ်းမံတာပ
ါတမရထရူမန်ရဲ့ခန္ဓာကိုယ်အလေးချိန်ကြောင့်အင်ဖျူရိုဒုတိယထပ်ကျန်းမြင့်ကျွန်းကြပြီးခြေချင်းဝတ်အစ်စ်လွဲလူနေပါဖြစ်သွားပြီးတဲ့နောက်အင်ဖျူရိုအဆောက်အုံတစ်ခုလုံးကိုပြန်ပြီးစစ်ဆေးခဲ့တာပါအဲကြောင်းနဲ့ဆူဆူဝါပေါ်လာတာကိုအင်ဂျင်နီယာတွေတွေ့ခဲ့ပြီးတဲ့နောက်1948ခုနှစ်မှာစတင်ပြင်ဆင်ခဲ့တာပ
ါတမိုင်းဝင်အဆောက်အုံဖြစ်တာကြောင့်အဆောက်အုံတစ်ခုလုံးကိုဖြိုချတာမျိုးမဟုတ်ပဲရှေးမူလက်ရာတွေလည်းမပြတ်အောင်ပြီးသူကပညာရှင်တွေဟာအတတ်နိုင်ဆုံးစူးစမ်းပြီးတော့မူလပစ္စည်းတွေကိုပြန်အသုံးပြုခဲ့တယ်လို့ဆိုပါရယ်ဗျာ
။ဒါပေမဲ့လည်းဒါဖြစ်တတ်တဲ့သဘာဝပေါ့လေ။သမရကအင်ဖျူရိုတောင်ဖက်ဆင်းဝင်အပေါ်မှာလေသာဆောင်လေးတစ်ခုထည့်ဆောက်တာကိုလူတွေအတော်များများကအပြစ်တင်ခဲ့ပါရယ်။ဒါပေမဲ့လည်းထရူမန်လေသာဆောင်လို့နာမည်တွင်ခဲ့တဲ့အဲ့ဒီနေရာကိုတော့နောက်သမရအဆက်ဆက်မိသားစုတွေကအတော်ကြိုက်ကြပါတည်းရှင
်။အခုတစ်ပတ်အစီအစဉ်မှာနောက်ဆုံးအနေနဲ့ပြောပြခြင်းတဲ့အကြောင်းအရာကတော့မလာတွင်ကွယ်လွန်သွားခဲ့တဲ့တမရနဲ့တမှုကြီးတူဖြစ်ခဲ့သူအကြောင်းမှာ1969ခုနှစ်မလာ28ရက်နေ့မှာအသက်88နှစ်ရှိပြီဖြစ်တဲ့တမရဒရိုက်အိုက်ဇင်ဟာဝါဟာဝါရှင်တန်ဒီစီမှာကွယ်လွန်ခဲ့ပါတယ်1890မှာတမရအိုက်ဇင်ဟာဝါကိုဒန်နစ်ဆန်တက္ကဆစ်မှာမွေးဖွားခဲ့ပြီးသူဟာအနောက်အလယ်ပိုင်းကကန်ဆက်စ်ပြည်နယ်မှာကြီးပင်းခဲ့ပါတယ်1955ခုနှစ်မှာနာမည်ကျော်နယူးယောက်ဝက်စ်ပိုင်စစ်တပ်သူကပွဲရခဲ့ပေမဲ့သူဟာပထမကမ္ဘာစစ်အတွင်းပင်လယ်ရခြားမှာတာဝန်ထမ်းဆောင်တာမျိုးတော့မရှိခဲ့ပါဘူးစစ်ပွဲပြီးတဲ့အခါမှာတော့သူ့ရဲ့ချင်းတွေအပေါ်အထက်အရာရှိတွေကတဖြည်းဖြည်းချင်းသတိပြုမိလာပြီးရာထူးလည်းတဖြည်းဖြည်းတိုးလာခဲ့ပါတယ
်ဒုတိယကမ္ဘာစစ်ပွဲကာလအတွင်းမှာအိုက်ဇင်ဟာဝါဟာမဟာမိတ်တပ်တွေရဲ့အကြီးအကဲတဦးဖြစ်လာပြီးဒါဟာဆိုရင်ဗိုလ်ချုပ်ကြီးတဦးရဲ့လက်အောက်မှာစွမ်းဆောင်ရည်အကောင်ဆုံးတပ်ဖွဲ့တွေကိုတစုတစည်းနဲ့စုစည်းထားနိုင်တာလည်းဖြစ်ပါတယ်သမိုင်းမှာဒီဒေးလို့လည်းသိကြတဲ့1944ခုနှစ်ဂျွန်လ6ရက်နေ့မှာအိုက်ဇင်ဟာဝါဦးဆောင်တဲ့တပ်တွေဟာနော်မန်ဒီကမ်းခြေကိုတက်ပြီးသိမ်းပိုက်ခဲ့ပါတယ်။နာဇီဂျာမနီတွေလက်နက်ချခဲ့တဲ့ဒုတိယကမ္ဘာစစ်အတွင်း1945ခုနှစ်မေလ10ရက်နေ့နောက်ပိုင်းကာလရီထိလည်းသူဟာဥရောပကမဟာမိတ်တပ်ဖွဲ့တွေကိုဦးဆောင်ခဲ့ပါတယ
်။1952ခုနှစ်မှာမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးတပ်တွေရဲ့အကြီးအကဲတာဝန်ကနေဗိုလ်ချုပ်ကြီးအိုက်ဇင်ဟာဝါနှုတ်ထွက်ပြီး Republican သမရကိုယ်စားလှယ်လောင်းအနေနဲ့ရွေးကောက်ပွဲတွေကိုဝင်ရောက်ရှင်ပြိုင်တာမှာ1952ခုနှစ်နဲ့1956ခုနှစ်တက်တန်းနှစ်ခုစလုံးမှာသမရအဖြစ်ရွေးချယ်ခံခဲ့ရပါတယ်ခင်ဗျာ
တူတာဆိုရင် American တခွင်အစီအစဉ်ကိုနားဆင်ကြရတာပါ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio ကနေအခုလိုနားဆင်နေတယ်လို့ Internet ဆာမျက်နှာဖြစ်တဲ့ bambis.voanews.com မှာလည်းလမ်းလွင့်ချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
ဒီနေ့မက်ရှလာရှိရနေနိုင်ငံတကာအမျိုးသမီးများနေ့မတိုင်ခင်တရုတ်နိုင်ငံမှာအမျိုးသမီးတွေအပေါ်လိန်ပိုင်းဆိုင်ရာနှောက်ယှက်မှုကိုစတင်တဲ့အမျိုးသမီးအခွင့်အရေးလှုပ်ရှားနေသူတော်များများကိုအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်အချို့ကတော့ပြန်လွတ်ပေးခဲ့ပေမဲ့ထင်ရှားတဲ့အမျိုးသမီးခေါင်းဆောင်၅ဦးကတော့အခုချိန်ထိထိန်းသိမ်းခံထားရဆဲဖြစ်ပါတယ်လိန်ပိုင်းဆိုင်ရာအကြမ်းဖက်မှုပြဿနာကိုမီးပောင်ထိုးပြဖို့မက်ရှလာရှိရနေမှာတရုတ်နိုင်ငံမြို့အတော်များများမှာဆန္ဒပြပွဲတွေပြုလုပ်ဖို့အဲ့ဒီအမျိုးသမီးခေါင်းဆောင်တွေကစီစဉ်ခဲ့ကြတာပါသူတို့ငါးဦးကိုအနှောက်အယှက်ပေးမှုရန်ဆမှုဒုက္ခရောက်အောင်ဖန်တီးမှုစတာတွေနဲ့ တရုတ်အာဏာပိုင်တွေကမတ်လ12ရက်နေ့မှာဆွဲချက်တင်ခဲ့ပါတယ်။တရုတ်အစိုးရကိုဝေဖန်သူတွေကိုအာဏာပိုင်တွေကမကြာခဏအဲ့ဒီဆွဲချက်တွေနဲ့တရားရုံးတင်ခဲ့တာပါ။ဒီဆွဲချက်တွေနဲ့တရားရုံးကထောင်ဒဏ်5နှစ်အထိအပြစ်ပေးနိုင်ပါတယ်။တကယ်လို့တရုတ်အစိုးရအနေနဲ့အမျိုးသမီးအခွင့်အရေးတွေကိုတိုးတက်လာအောင်တာဝန်ယူမယ်ဆိုရင်ဒီအမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေထောက်ပြတဲ့ပြဿနာတွေကိုနှုတ်ဆက်နေမဲ့အစားဖြေရှင်းဆောင်ရွက်ပေးတဲ့လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးဆမန်သာပါဝါကပြောပါရယ်။ဒါကြောင့်ဖမ်းဆီးခံထားရတဲ့အမျိုးသမီး9ဦးလုံးကိုချွင်းချက်မရှိချက်ချင်းလွှတ်ပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုကြောင်းဆမန်သာပါဝါကဆိုပါရယ်။ဒါ့အပြင်လိမ်ပိုင်းဆိုင်ရာနှောက်ယှက်မှုနဲ့အကြမ်းဖက်မှုတွေကနေကင်းလွတ်တဲ့ပဝင်းချင်းဖြစ်လာဖို့အမျိုးသမီးကောင်းဆောင်တွေနဲ့ပူးပေါင်းဆောင်ရွက်ဖို့တရုတ်အစိုးရကိုတိုက်တွန်းကြောင်းလည်းသူကပြောသွားပါတယ်။လွန်ခဲ့တဲ့အနှစ်20ကဘေကျင်းမှာကျင်းပတဲ့ကမ္ဘာအမျိုးသမီးညီလာခံမှာပြောသွားတဲ့ American သမ္မတဟောင်းကတော် Hillary Clinton ရဲ့နာမည်ကျော်မိန့်ခွန်းမှာလူ့အခွင့်အရေးဟာအမျိုးသမီးတွေရဲ့အခွင့်အရေးဖြစ်ပြီးအမျိုးသမီးတွေရဲ့အခွင့်အရေးဟာလည်းလူ့အခွင့်အရေးပါပဲဆိုတော့ကို American သက်အမတ်ကြီးကကိုးကားပြောဆိုသွားပါတယ်။တရုတ်နိုင်ငံမှာလက်ရှိထိမ့်သိမ်းခံထားရတဲ့အမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေရဲ့ဖြစ်ရပ်ကိုကြည့်ရင်အခြားအခြေခံလူ့အခွင့်အရေးတွေကိုလစ်လျူပြုတ်ခံထားရချိန်မှာအမျိုးသမီးတွေရဲ့အခွင့်အရေးဟာတိုးတက်လာနိုင်ဖို့မရှိဘူးလို့သူကပြောသွားပါတယ်ရှင
်။မေဂန်ဆိုယာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်အစိုးရရဲ့အမြင်သဘောထားတွေသာဖြစ်ပြီးတော့VOA ရဲ့အဘော်မဟုတ်ကြောင်းတွဋ္ဌရှင်များကိုအတိပေးအပ်ပါရခင်ဗျာ VOA American အတန်းကနေအင်္ဂါနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအိစအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအထိလိုင်းဒိုမီတာ16လိုင်းဒိုမီတာ19လိုင်းဒိုမီတာ24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA ကိုဝေဖန်အကြံပေးလို့ရဲ VOA ကိုစာရေးသားဆက်သွယ်လို့ရဲဆိုလို့ရှိရင် VOA မြန်မာပိုင်းရဲ့တယ်လီဖုန်းနံပါတ်က1232382555လေးဖြစ်ပြီးတော့ email လိပ်စာကတော့bamis@voanews.com ဖြစ်ပါတယ်ခင်ဗျာ။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်ဒီမကြာခင်ပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြေညာပေးပါလိမ့်မယ်ခင်ဗျာ
။အမျိုးသားပညာရေးပြင်ဆင်နိုင်ရေးအတွက်လှုပ်ရှားဆောင်ရွက်မှုမှာပါဝင်ခဲ့ကြတဲ့ငြိမ်းချမ်းစွာဆန္ဒပြသူတွေအပေါ်မြန်မာအစိုးရကရာဇဝတ်မှုတွေနဲ့ဆွဲချက်တင်လိုက်တယ်ဆိုတဲ့သတင်းတွေထွက်လာနေတာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကဆွေးနွေးမကင်းဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ထိုင်နိုင်ငံရဲ့ဌာနကမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မှတ်လ5ရက်နဲ့10ရက်နေ့ကဖြစ်ခဲ့တဲ့ဖြစ်ရပ်တွေနဲ့ပတ်သက်လို့ဖက်လိုက်မှုကင်းပြီးယုံကြည်ကိုးစားမှုရှိတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့အမေရိကန်ကအလေးနဲ့တိုက်တွန်းကြောင်းပြောကြားလိုက်တာဖြစ်ပါတယ်။ကိုကန့်ဒေသတိုက်ပွဲတွေတွင်ကြက်ချင်နေရင်တန်းပြစ်ခတ်ခံရမှုမှာဒဏ်ရာရခဲ့ပြီးတော့စေကုသမှုခံယူနေစမှာပဲတည်ဆုံသွားခဲ့တဲ့ကြက်ချင်နေဝန်တန်းနဲ့ပတ်သက်လို့အထူးဝမ်းနဲ့ကြေကွဲရကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့ရဲ့ပူပေါင်းဆောင်ရည်ရေမူရတနာဒါဆာလီယန်ကပြောကြောင်းကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့နေ့စဉ်သတင်းစာရှင်းလင်းပွဲအတွင်းမှာအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဖာဟန်ဟတ်ကတင်းနှလာနေ့မှာပြောပါတယ်။နိုင်ဂျီးရီးယားသမ္မတရွေးကောက်ပွဲမှာအဓိကပြန်ပက်အတိုက်ခံပါတီခေါင်းဆောင်မူဟူမာဒူဘာဟူရီကလက်ရှိသမ္မတကိုလတ်ဂျောနသန်ရဲ့ထိပ်ကနေအနည်းငယ်ဥဆောင်နေတယ်လို့ဆိုပါတယ်။မြို့တော်အဘူဂျာနဲ့ပြည်နယ်ပေါင်း18ခုကရရှိထားတဲ့ရလဒ်တွေကိုရွေးကောက်ပွဲကော်မရှင်ကတင်းနှလာနေ့နောက်ပိုင်းမှာကြေညာလိုက်တာဖြစ်ပါတယ်။အဲ့ဒီရလဒ်တွေအရမစ္စတာဘူဟာရီကဆက်ပြည်နယ်မှာအနိုင်ရထားပြီးတော့ကြံရှိပြည်နယ်နဲ့မြို့တော်မှာတော့သမ္မတကိုလတ်ဂျောနသန်ကအသာစီးရနေတယ်လို့ဆိုပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ဆုံးသက်ရေးအတွက်ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်နိုင်ငံကစစ်ဆင်ညှိနှိုင်းမှုတွေတင်းနှလာနေ့နောက်ပိုင်းအထိစ조사ဆွေးနွေးခဲ့ကြပေမဲ့သဘောတူညီချက်မရနိုင်ပဲဖြစ်နေပါတယ်။
နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာသွားခဲ့တာပါအခုမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်ကျွန်တော်ဆက်မိုးပြီပါညနေဘက်6နာရီခွဲကနေ9နာရီကြီးထုတ်လွှင့်မဲ့အစီအစဉ်ဒီကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ရှိပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.